Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2016ခုနှစ်ဇန်နဝါရီလ29ရက်တောက်ကြနေမနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီမနက်ခင်သတင်းတွေကိုကိုရဲခေါင်နဲ့အတူချိန်ညာပေးပါပါမြန်မာနိုင်ငံဆိုင်ရာတမကြီးဖြစ်တဲ့ American သမ္မတ Barack Obama အမည်စင်းတင်သွင်းခဲ့တဲ့ Scott Marshall ကိုအထက်လွှတ်တော်ကော်မတီကကန့်ကွက်သူမရှိအတည်ပြုပေးခဲ့ပါပြီ။သတိသားကိုထိခိုက်စေပြီးဉာဏ်ရချို့တဲ့သူတွေကိုမွေးဖွားစေတဲ့ Zika Virus ပိုးဟာ America တိုက်တလွှားမှာပြန့်နှံ့နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်းနန္ဒာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာသောရရှင်တွေနားဆင်ကြရမှာက9နှစ်တာမှာပထမဦးဆုံးအကြိမ်လွှတ်တော်တက်တန်ပြီးဆုံးသွားတဲ့ပြည်ထောင်စုလွှတ်တော်နာယကအဖြစ်တာဝန်ယူခဲ့တဲ့သူရဥွှေမန်းကဘလို့မှတ်ချက်ပေးခဲ့ပါသလဲ
အကျိုးဆိုင်အကျိုးဆိုင်ရင်းနဲ့ကျွန်တော်မှလည်းဒဏ်ဒဏ်ချက်တွေအများကြီးရပါတယ်အဲ့ဒီတိုင်းကျွန်တော်နဲ့နှိစက်တဲ့လူလည်းဒဏ်ရဒဏ်ချက်တွေအများကြီးရပါတယ်ဒါမဲ့ကျွန်တော်ခြေနဲ့
အခုလိုပြောကြားချက်တွေနဲ့အတူသူ့ရဲ့လုံဆောင်ချက်တွေပေါ်မြန်မာနိုင်ငံရဲ့အကဲခတ်တွေကတုံ့ပြန်ချက်ကိုလည်းမကြခင်ကြားဖို့ရှိပါတယ်ဒီနောက်မှာတော့ထိုင်းမှာရောင်းစားခံရတဲ့မြန်မာအလုပ်သမား30ကျော်ကိုကယ်တင်နိုင်ခဲ့တာချင်းပြည်နယ်မှာရခိုင်တပ်မတော် AA ရဲ့လှုပ်ရှားမှုကိုချင်းလက်နက်ကင်ဖွဲ့ရခြေနဲ့ရလားဆိုတာတွေနဲ့မြမတယံဇာတာတွေကရရှိတဲ့အမျက်ငွေတွေဘယ်ရောက်တလဲဆိုတာတွေကိုကြားဖို့ရှိပါတယ်ဒါတွေမတိုင်ခင်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးပါမယ်ရှင်
တရီသားကိုထိခိုက်စေပြီးဉာဏ်ရည်မမီပဲခန္ဓာကိုယ်ချွင်းချက်တွေနဲ့မွေးဖွားလာစေတဲ့ Zika virus ပိုးဟာအမေရိကတိုက်တွင်းမှာပြန့်နှံ့နေပြီးလူပေါင်း4သန်းလောက်ထိကူးစက်ခံရနိုင်ခြေရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဒီရောဂါပိုးဟာအစောပိုင်းမှာလူသားတွေပေါ်တိတ်အန္တရာယ်မရှိလာပေမဲ့နောက်ပိုင်းမှာတော့အများပြည်သူကျန်းမာရေးပေါ်မှာထိန်းချုပ်မှုတွေဖြစ်နေလင်းလင်းမြန်မြန်ကြီးထွားလာနေတယ်လို့ WHO ကပြောပါတယ်။1948ခုနှစ်ကယူဂန်ဒါမှာ Zika virus ပိုးကိုတွေ့ရှိတာဖြစ်ပြီးဒီကမ္ဘာလုံးကိုပြန့်နှံ့သွားတာလို့WHO ညွှန်ကြားမှုချုပ် Margaret Chan ကပြောပါတယ်ဒီလိုယောဂါပိုးပြန့်နှံ့သွားပြီးနောက်ပိုင်းယောဂါပိုးကူးစက်ခံရသူကိုယ်ဝန်ဆောင်မိခင်ထောင်းနဲ့ချီရဲ့သတိသားတွေမှာအုံနောက်နဲ့ဖွံ့ဖြိုးမှုဆန်ရယောဂါတွေဆက်ဆက်ပြီးဖြစ်ပွားလာတာဖြစ်ပါတယ်အမေရိကတိုင်မှာဒီ Zika virus ပိုးအရှိန်ဟုန်းနဲ့ပြန့်နှံ့လာနေပြီလို့ Geneva မှာကျင်းပတဲ့ WHO အရေးပေါ်အစည်းအဝေးမှာ WHO အကြီးအကဲ Chan ကပြောပါတယ်ဒါ့ပြင်အရေးပေါ်အစည်းအဝေးကိုတနင်္လာနေ့မှာခေါ်ယူဖို့လည်းပြောထားပါတယ်
တောက်ကြနေရောက်ရင်ဂျနီဗာမြို့မှာကျင်းပမယ်ညီညာရေးဆွေးနွေးပွဲတွေမှာပါဝင်နိုင်မှာမဟုတ်ဘူးလို့စီးရီးယားတိုက်ခိုက်နေကပြောလိုက်ပါတယ်သူတို့တောင်းဆိုထားတဲ့လေကြောင်းကနေတိုက်ခိုက်မှုတွေရပ်တန့်ပေးဖို့နဲ့စီးရီးယားနိုင်ငံကိုပိတ်ဆို့ထားတာတွေဖယ်ရှားပေးဖို့တောင်းဆိုချက်တွေကလက်ခံနိုင်စရာမရှိဘူးလို့ဆော်ဒီအာရေဗျနိုင်ငံကကြောတောက်နောက်ခံပြုထားတဲ့အစမြင့်ဆဲဆက်ညီနိုင်ရေးကောင်စီကကြာတာပြင်းနေမှာပြောလိုက်ပါတာပါဒီကြေညာချက်ဟာအခုဆိုရင်6နှစ်ထဲကိုရောက်လာနေပြီဖြစ်တဲ့စီးရီးယားပြည်ပခါကိုရပ်တန့်စေဖို့အတွက်ဆဲဆက်ညီညာရေးအတွက်အခြေခံသဘောတူညီချက်တွေရဖို့အတွက်တောင်းခခဲရှိနေတာကိုဖော်ပြနေပါဗျ။ဒီပြိပခဟာလူပေါင်း2သိန်းခွဲအထိတည်ဆုံနေခဲ့ပြီးလူပေါင်း 4.6 တန်းအထိကိုအိုးမဲ့အိမ်မဲ့ဖြစ်စေခဲ့ပြီးဖြစ်ပါတယ်။စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်စတဖန်ဒီမစ်တူရာကဒီငိမ့်ငိမ့်ဆွေးနွေးပွဲကိုအပြတ်ခံမှာမဟုတ်ဘူးလို့ကြာတာပရင်းကဗီဒီယိုကနေပြောတဲ့သတင်းစကားမှာပြောကြားခဲ့ပါတယ်။ရုရှားနိုင်ငံကကြောထောက်နှက်ခံပြုပေးထားတဲ့ Syria အစိုးရနဲ့ Al-Qaeda နဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေအပါအဝင်အကွဲအကွဲပြားပြားဖြစ်နေတဲ့ Syria အတိုက်ခံအဖွဲ့တွေဟာအပြန်အလှန်တိုက်ခိုက်နေကြနေပြီးဒီဆွေးနွေးပွဲဟာအရေးကြီးတဲ့ပထမအဆင့်ဖြစ်တယ်လို့ကုလသမဂ္ဂတန်တမန်ကရှုမြင်ပါတယ်
တူရကီရှေ့ပြောင်းဒုက္ခသည်ကို EU ဥရောပတမကိုင်အဓိကဖွဲ့ဝင်နိုင်ငံများအဖွဲ့ကလက်ခံယူဖို့အစီအစဉ်ကို EU အလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ Netherlands နိုင်ငံကလှုပ်ဆောင်နေပါတယ်။ဒီလိုလက်ခံမဲ့အစီအစဉ်ဟာရောင်းနှင်ပေးတာဒုက္ခသည် Greek နိုင်ငံကိုပြန်ပို့ပြီးမှလက်ခံမှာလို့ Netherlands Socialist Party ခေါင်းဆောင်Derek Samson ကကြာသပတေးနေ့မှာပြောပါတယ် Netherlands ဝန်ကြီးချုပ် Mark Rutte အစိုးရအဖွဲ့အဓိကမဟာမိတ်ဖြစ်တဲ့ Socialist Party ခေါင်းဆောင်က EU အဖွဲ့ဝင်နိုင်ငံအများပြားကဒုက္ခသည်တွေကိုလက်ခံဖို့ညှဉ်းဆန်နေတာကြောင့်လက်ရှိ EU ရဲ့အစီအစဉ်ကအလုပ်မဖြစ်ဘူးလို့ Divorce Crank သတင်းစာကိုပြောကြားလိုက်တာပါ Netherlands နိုင်ငံရဲ့အစီအစဉ်ကတူရကီကလာတဲ့ဒုက္ခသည်2သိန်းခွဲလောက်ကိုအဓိကနိုင်ငံများအဖွဲ့ကလက်ခံပြီးအလင်းလယ်နေနဲ့ရောင်းနှင်ပေးတာတောင်းချီဒုက္ခသည်တွေကိုတော့ ဂရိနိုင်ငံကိုပြန်ပြီးပို့မှာဖြစ်တယ်လို့ပြောပါတယ်။တူရကီနေနဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချသူတွေအတွက်သူတို့ရဲ့နိုင်ငံဟာလုံခြုံစိတ်ချမှုရှိချိန်မှာအမြန်ဖြစ်လာနိုင်မယ်လို့လည်းမစ္စတာဆမ်ဆန်ကပြောပါတယ်။တကယ်လို့ EU နိုင်ငံများအဓိကအဖွဲ့ကဒုက္ခသည်တွေကိုသူတို့သဘောနဲ့သူတို့လက်ခံမယ်ဆိုရင်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU ဥရောပသမဂ္ဂဟာငွေကြေးဆိုင်ရာဝင်ထုတ်ဝင်ပိုးပြိနိုင်တဲ့အနေအထားရှိတယ်လို့လည်းပြောပါတယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တွေအတွက်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းလိုက်ပြီးတဲ့နောက်အီရန်သမ္မတဟာဆန်ရိုဟန်နီဟာဒေါ်လာဘီလီယံနဲ့ချီတက်မိုးရှိတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပြင်သစ်နိုင်ငံနဲ့လက်မှတ်ရေးထိုးလိုက်ပါတယ်။ကျွန်ုပ်တို့အနေနဲ့နှစ်နိုင်ငံဆက်ဆံရေးမှာစာမျက်နှာသစ်ဖွင့်လှစ်လိုက်ပါပြီလို့သူကဂျာတာရင်းနီကပဲရစ်မြို့ကိုရောက်ပြီးတဲ့နောက်ပြင်သစ်စီးပွားရေးခေါင်းဆောင်သမားတွေနဲ့တွေ့ဆုံရမှာပြောကြားလိုက်ပါတယ်။ဂျာတာရင်းနီညနေကသမ္မတရိုဟန်နီဟာပြင်သစ်သမ္မတဖရန်စစ်ဟော်လန်ဒီနဲ့Elias Palace နန်းတော်မှာတွေ့ဆုံခဲ့ပါတယ်။ကျမ်းမာရေးစိုက်ပျိုးရေးနဲ့သဘာဝပတ်ဝန်းကျင်ပါဝင်သဘောတူညီချက်ပေါင်း20ကျော်ကိုခေါင်းဆောင်နှုတ်ရှင်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအီရန်လေကြောင်းလိုင်းဟာခရီးသည်တင်လျင်118ဆင်းကိုဝယ်ယူဖို့ဥရောပလေယာဉ်ထုတ်လုပ်ရေးလုပ်ငန်း Airbus နဲ့ဒေါ်လာ25ဘီလီယံဒံစာချုပ်ဆိုခဲ့ပါတယ်။အခြားသဘောတူညီချက်တစ်ခုကတော့2019ခုနှစ်ကစပြီးပြင်သစ်ကားထုတ်လုပ်ရေးလုပ်ငန်း Pigiro Citadron နဲ့အီရန်လုပ်ငန်းခိုဒရိုတို့ပူးတွဲပြီးတစ်နှစ်ကိုမော်တော်ယာဉ်အစီး2သိန်းထုတ်လုပ်ဖို့ပူးတွဲကြေညာချက်ဖြစ်ပါတယ်။ဒါအပြင်ပြင်သစ်ရေနံလုပ်ငန်းတိုတဲကအီရန်စီကနေရေနံဝယ်ယူဖို့စာချုပ်ချုပ်နိုင်လိုက်လို့ပိတ်ဆို့မှုတွေရုတ်သိမ်းပြီးပထမဆုံးစာချုပ်ချုပ်နိုင်တဲ့အနောက်နိုင်ငံဖြစ်လာပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဆန်အတမကြီးဖြစ်နေပြီးခဲ့တဲ့အောက်တိုဘာလထဲမှာ American သမ္မတ Barack Obama အမည်စင်းတင်သွင်းထားတဲ့အရှေ့အာရှနဲ့ Pacific ရေအားအခြေခံဒုတိယလက်ထပ်နိုင်ငံခြားရေးဝန်ကြီး Scott Allen Marshall ကိုကြက်သက်ပရင်းနေမှာတော့ American အထက်လွှတ်တော်ရဲ့အဖွဲ့ဝင်19ဦးပါကော်မတီကကန့်ကွက်မဲမရှိတညီတညွတ်ထဲအတီးပြုတ်ပေးလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့တမ္မတ်ယာရုကိုလက်ခံဖို့အထက်လွှတ်တော်တရက်လုံးရဲ့အတီးပြုတ်ချက်ကိုတော့ရယူရအောင်မှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေတိတိကျကျမလုပ်ဆောင်ခင်မှာအိုဘားမားအစိုးရကဒဏ်ခတ်မှုလျှော့ချပေးတယ်လို့အမြန်လှုပ်ဆောင်မှုတွေအတွက် Republican အထက်လွှတ်တော်အမတ်တွေကစိုးရင်ပူပန်ကြောင်းချက်တဲ့ပရင်းနဲ့အထက်လွှတ်တော်နိုင်ငံခြားရေးကော်မတီအစည်းအဝေးမှာပြောပါတယ်။အိုဘားမားအစိုးရဖွဲ့ကိုရင်းကလည်းမြန်မာနိုင်ငံရဲ့လူခွင့်ဆိုင်ရာနဲ့တခြားပြဿနာတွေအတွက်စိုးရင်မှုတွေဆက်ရှိနေစေဖြစ်ပြီးစောင့်ကြည့်နေတယ်လို့ဆိုပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့ American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှောက်ကြားနာပွဲမှာတော့ Mr. Marcia ကမြန်မာနိုင်ငံမှာရွေးကောက်ပွဲအောင်မြင်မြင်ကျင်းပခဲ့ပေမဲ့လှုပ်ရှားရေးအများကြီးရှိနေသေးကြောင်းနဲ့သူ့အနေနဲ့မြန်မာနိုင်ငံမှာတန်မတ်တာဝန်ချမ်းဆောင်မယ်ဆိုရင်စီးပွားရေးကျန်းမာရေးကဏ္ဍတွေအပါအဝင်ဆင်းရဲမွဲတေမှုနဲ့ယောဂကင်းစင်တိုက်ဖြတ်ဖို့ဆောင်ရွက်နေတဲ့လူမှုခြေပြုအဖွဲ့ရဲ့ကဏ္ဍမြင့်တင်ရေးမှာ American ရဲ့ပံ့ပိုးမှုတွေဆက်ပြီးတိုးမြင့်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။ Scott Marcia ဟာ2009ခုကနေ2010ပြည့်နှစ်တည်းအရှေ့အာရှနဲ့ Pacific ရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်အာရှနိုင်ငံဆိုင်အမေရိကန်တမကြီးဖြစ်တဲ့တာဝန်ထမ်းဆောင်စဉ်ကာလအတွင်းမြန်မာနိုင်ငံကိုအကြိမ်များစွာသွားလာခဲ့ပါတယ်။သူက2010ကနေ2013ခုနှစ်အထိအင်ဒိုနီးရှားနိုင်ငံဆိုင်အမေရိကန်တမဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိတာဝန်ကိုတော့2013ခုနှစ်မှာစတင်ထမ်းဆောင်လာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံမှာဒုံးကျည်ထပ်မံပြစ်လွတ်ဖို့အတွက်လို့ယူဆရတဲ့လှုပ်ဆောင်ချက်တွေတွန်းမြင့်လာတာကိုစုံစမ်းသိရှိရတယ်လို့အမည်မဖော်ပြလိုတဲ့အမေရိကန်တာဝန်ရှိသူတဦးကရိုက်တာသတင်းအေဂျင်စီကိုပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံအနောက်ဘက်ခြမ်းမှာရှိတဲ့တုံချယ်ရီလို့ခေါ်တဲ့ဒုံးကျည်ပြစ်လွတ်တဲ့နေရာကနေဒုံးကျည်ပြစ်လွတ်ဖို့ပြင်ဆင်နေတယ်လို့ယူဆရတဲ့ဂျိုဒုပုံရိပ်တွေကိုဂျပန်မီဒီယာတခုကဖော်ပြခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကတော့ဂျိုဒုတွေကိုအာကာသနဲ့လွတ်တင်မှုအတွက်အသုံးပြုတာပါလို့ပြောပေမဲ့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့အခြားနိုင်ငံတွေကတော့မြောက်ကိုရီးယားအစိုးရဟာဂျပန်နဲ့အမေရိကန်ပြည်ထောင်စုကိုပြစ်ခတ်ဖို့အတွက်ဒုံးကျည်တွေဖန်တီးနေတယ်လို့ယူဆကြပါတယ်
။ဂျပန်စီးပွားရေးဝန်ကြီးအကီရာအမာရီကိုလက်ဝင်လက်ခံတယ်လို့မဂ္ဂဇင်းတစ်ဆောင်ကဖော်ပြခဲ့ပြီးတဲ့နောက်ချက်တပရီနေမှာသူကနှုတ်ထွက်သွားပါပြီ။ဆောက်လုပ်ရေးကုမ္ပဏီအမှုဆောင်တူစီကငွေလက်ခံခဲ့တယ်လို့အမာရီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပေမဲ့သူကဒါကိုနိုင်ငံရေးရန်မုံငွေလှူတာဖြစ်မှန်မှန်ကန်ကန်မှတ်တမ်းတင်ဖို့သူ့လက်ထောက်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဂျပန်ကိုတတိယကမ္ဘာအကြီးဆုံးစီးပွားရေးအကြီးဆုံးနိုင်ငံပြန်လည်အောင်ဖြစ်လာအောင်လှုပ်ဆောင်ရမှာအကြီးအကဲဖြစ်တာဝန်ယူထားတဲ့အမေရိကသူ့အနေနဲ့အမှားယွင်းတစုံတရာမလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့အစိုးရဘက်လူမှုရဲ့ယုံကြည်မှုရောပေါင်းအောင်ဖြစ်စေမှုအတွက်တော့တောင်းပန်ခဲ့ပါတယ်။
အယုံဆိုးပြီးသွေးဆုပ်ယူချက်တဲ့အဲ့ရတဲ့ကြပိုးတွေဟာသူတို့ကိုနှိမ်နှင်းမှုအများဆုံးအသုံးပြုလေ့ရှိတဲ့ပိုးသက်ဆေးတွေကိုခံနိုင်ရင်ရှိလာနေတယ်လို့သုတေသီတွေကပြောပါတယ်။အချို့သောစီးဝါးပြည့်အသုံးပြုနေတဲ့ဓာတ်ရုပ်ပစ္စည်းတွေဟာအလွန်ကျွံအသုံးပြုခံရတာကြောင့်ဒီပိုးမွှားတွေဟာအဲ့ဒီဓာတ်ရုပ်ဓာတ်ပေါင်းတွေကိုပို့ပြီးခံနိုင်ရင်ရှိလာတာဖြစ်တယ်လို့ဗာဂျီးနီးယားတက်ကတူနဲ့နယူးမက္ကဆီကိုပြည်နယ်တက်ကတူကသုတေသီကပြောကြောင်းဂျာနယ်အော့မက်ဒီကယ်အက်တမိုလော်ဂျီမဂ္ဂဇင်းမှာဖော်ပြခဲ့ပါတယ်။သုတေသီတွေဟာကြပိုးတွေကိုနှိမ်နှင်းရမှာအသုံးပြုတဲ့နီယွန်အင်တိုရိုက်လို့ခေါ်တဲ့ပိုးသက်ဆေးတွေကိုအဓိကထားပြီးလေ့လာတွေ့ရှိခဲ့တာဖြစ်တယ်လို့ပြောပါတယ
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းရဲ့၅နှစ်တက်တန်းအတွင်းလှုပ်ဆောင်ချက်တွေကိုမြန်မာနိုင်ငံရဲ့အကဲခတ်တွေကဘယ်လိုမှတ်ချက်ချခဲ့တယ်လဲကြည့်အောင်ပါပထမအကြိမ်လွှတ်တော်၅နှစ်တက်တန်းမနေ့ကပြီးဆုံးသွားတဲ့အချိန်မှာပြည်သူလွှတ်တော်ဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာယကအဖြစ်တာဝန်ကျေပွန်အောင်ထမ်းဆောင်နိုင်ခဲ့ကြောင်းသူရဦးရွှေမန်းကပြောကြားခဲ့ပါတယ်။အရင်လွှတ်တော်ကာလမှာ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့မဟာမိတ်အဖြစ်ပူးပေါင်းဆောင်ရွက်ခဲ့တာ2015ရွေးကောက်ပွဲရလဒ်အတိုင်းအကောင့်ထက်ဖို့ဆောင်ရွက်ပေးခဲ့တာစတာတွေအတွက်အမှတ်ပေးခဲ့ကြတဲ့သူတွေလည်းရှိသလိုသူတာဝန်ယူခဲ့တဲ့လွှတ်တော်တက်တန်းမှာပြည်သူတွေရဲ့အကျိုးစီးပွားကိုထိရောက်စွာအကာအကွယ်ပေးနိုင်တဲ့ဥပဒေမျိုးတွေပြဋ္ဌာန်းနိုင်ခဲ့ခြင်းမရှိဘူးလို့သုံးသတ်တဲ့သူတွေလည်းရှိပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန်ရင်ချင်းနိုင်ကပြောပြပေးပါအောင်ရှင်။
မနေ့ကပြည်ထောင်စုလွှတ်တော်မှာပထမအကြိမ်လွှတ်တော်တက်တန်းပြီးဆုံးသွားတာနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်နိုင်ကသူရဦးရွှေမန်းကနှုတ်ဆက်မိန့်ခွန်းပြောဆိုရမှာလွှတ်တော်ထိတ်တန်းခေါင်းဆောင်တအုပ်အနေနဲ့တာဝန်ကျေပွန်အောင်စူးစမ်းခဲ့ကြောင်းအခုလိုပြောကြားခဲ့ပါတယ
်။စူးစမ်းရင်းနဲ့ကျွန်တော်မှလည်းဒဏ်ချက်တွေအများကြီးရပါတယ်။အဲ့ဒါမဲ့ကျွန်တော်နဲ့နှိစက်တဲ့လူတွေဒဏ်ချက်တွေအများကြီးရပါတယ်။ဒါပေမဲ့ကျွန်တော်ကျေနပ်တယ်။ဒါကြောင့်လည်းကျွန်တော်မှန်ကန်စွာစူးစမ်းတယ်၊စေနာထားတယ်
ဒါအပြင်2015ရွေးကောက်ပွဲမှာ80ရာခိုင်နှုန်းအနိုင်ရခဲ့တဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အနေနဲ့အစိုးရအတွက်ကိုဖွဲ့စည်းရမှာအစိုးရနဲ့လွှတ်တော်တစ်ဖက်နဲ့တစ်ဖက်ထိန်းချောင်းသွားဖို့လေသူရဦးရွှေမန်းကတိုက်တွန်းခဲ့ပါတယ်။အဲ
ဒီ80ရာခိုင်နှုန်းကပဲဒီအစိုးရဖွဲ့တဲ့အခါမှာဟောဒီလွှတ်တော်ကိုလည်းတဲ့အဲဒီအစိုးရဖွဲ့ထဲမှာပါသွားပြီဆိုတော့ဖွဲ့တော်ဆိုတာကလွှတ်တော်ကိုလည်းဆိုတာကသူရဲ့လုပ်ငန်းတောင်တွေပါအဲ့လိုနားလေတဲ့အခါမှာအစိုးရအဖွဲ့နဲ့ဟောဒီလွှတ်တော်နဲ့ထိန်းချုပ်မှုတခါစားတာဖြစ်မှုလို့ပုံဖြစ်ပါလွှတ်တော်ကြောင့်မသိပဲနဲ့အုပ်ချုပ်ရေးကြောင့်ပဲသိရင်အုပ်ချုပ်ရေးကြောင့်ပဲသိပြီးတဲ့အခါမှာလွှတ်တော်ကြောင့်မသိဘူးဆိုလို့ရှိရင်ဒီဟာမျိုးတွေကအခုထိတည်ပုံပြီးတော့ရှိလာတယ
်သူရဦးရွှေမန်းကိုဒုတိယစစ်ကောင်းဆောင်ဖြစ်မဲ့အနေအထားဖြင့်အများကသတ်မှတ်ခဲ့ကြသလိုခရိုနီစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းနဲ့လည်းနှိစက်သူတယောက်ဖြစ်ပါတယ်ဒါပေမဲ့လွှတ်တော်ဥက္ကဋ္ဌအနေနဲ့သူ့ရဲ့တက်တန်းကာလမှာတာဝန်ကျေပွန်အောင်လှုပ်ဆောင်နိုင်ခဲ့သူလို့မြင်ကြောင်းအမေရိကန်ပြည်ထောင်စုအခြေဆိုင်မြမအရေးအကဲခတ်ဒေါက်တာတင့်ဆွေက VOA ကိုပြောပါရစေ
။ဟုတ်ကဲ့လွှတ်တော်ဥက္ကဋ္ဌဦးရွှေမန်းကိုကျွန်တော်တို့အခုချိန်မှာသုံးသပ်ရတာကသူ့ရဲ့တက်မတော်တွေကတမိုင်းကြောင်စစ်စိုးရလက်ထက်ကတမိုင်းကြောင်နဲ့လွှတ်တော်တမိုင်းကြောင်မှာလွှတ်တော်တက်တန်းငါးနှစ်တမိုင်းကြောင်ကိုပဲပြောရရင်တော့ရှင်မဟာလှုပ်သိမ်းလှုပ်ထိုက်တဲ့လွတ်တော်အတရအနေနဲ့ဥက္ကဋ္ဌတယောက်အနေနဲ့လှုပ်သိမ်းလှုပ်ထိုက်တာတွေကိုတော်တော်များများကြီးလုပ်ခဲ့တဲ့ပုဂ္ဂိုလ်တယောက်လို့တော့ကျွန်တော်တို့အတိမတ်ပြုရမှာဖြစ်ပါတယ်။တချို့ချက်လက်တွေတော့ကျွန်တော်တို့သဘောမတူတာရှိပေမလို့သူလဲသူတောင်းကဖြစ်တဲ့နယ်လို့ထင်တာကိုလှုပ်သွားတယ်လို့တော့ယူဆရပါတယ်ခင်ဗျ
။အထူးသဖြင့်သူရဦးရွှေမန်းဟာလွတ်တော်တက်တန်းနောက်ပိုင်းနှစ်နှစ်တာကာလအတွင်းတိထောင်စုလွတ်တော်နိုင်ကအနေနဲ့ရောစက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအနေနဲ့ပါဒေါအောင်ဆန်းစုကြည်နဲ့မဟာမိတ်အဖြစ်ပူးပေါင်းဆောင်ရွက်ခဲ့တာတွေဟာထူးခြားတဲ့ဖြစ်စဉ်ပါ။ဒါနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေကအခုလိုပြောပါရစေ
။အဲဒီဟာအမှန်တမှဟိုအရေးလည်းကြီးတယ်လို့ကျွန်တော်မြင်တယ်။ဒါဟာထောက်ပြစရာတွေအများကြီးရှိတယ်လို့မြင်ပါတယ်။သို့သောနောက်ဆုံးရက်လက်ပေါ်ခင်ဗျာဒီ2015ရွေးကောက်ပွဲနဲ့အခုလွတ်တော်ပြောင်းတော့မယ်ကာလကိုကြည့်လိုက်လို့ရှင်တော့ဦးရွှေမန်းဟာဒေါ်အောင်ဆန်းစုကြည်ရဲ့စီယုံမှုကိုလိုက်တာလားဦးရွှေမန်းကပဲဒေါ်အောင်ဆန်းစုကြည်ကိုချဉ်ကပ်တာလားဒါတော့တပိုင်းပေါ့လေဘာဖြစ်အဲ့နှစ်ဦးလုံးရဲ့လှုပ်ဆောင်သွားချက်တွေဟာတိုင်းပြည်နဲ့လွတ်တော်အတွက်ကတော့အပြူသဘောတွေဖြစ်လာတာတော့အမှန်ပါပဲခင်ဗျာ
သူရဦးရွှေမန်းဦးဆောင်ခဲ့တဲ့လွတ်တော်တက်တန်းအတွင်းဥပဒေဟောင်းတွေဖျက်သိမ်းနိုင်ခဲ့တာအစ်စ်ပြင်ဆင်ပြဋ္ဌာန်းခဲ့တာတွေရှိခဲ့ပါတယ် ဒီဥပဒေတွေကတချို့ဟာနိုင်ငံသားအခွင့်အရေးကာကွယ်ပေးဖို့အားနည်းချက်တွေရှိခဲ့တယ်လို့ဟောင်ကောင်အခြေစိုက်အာရှလူအခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလူကပြောပါတယ
်နိုင်ငံသားတွေရဲ့အကျိုးစီးပွားနဲ့ပတ်သက်လို့ရှိရင်အကာအကွယ်မေ့နေတဲ့ကိစ္စတွေတော်တော်များများကျွန်တော်တို့တွေ့ရတယ်အဲ့တော့ဥပဒေပြဋ္ဌာန်းထားပြီးလို့ဥပဒေအရခံစား권မရှိဘဲနဲ့နင့်နာဆုံးရှုံးရတဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုဘယ်လိုအကာအကွယ်ပေးမလဲဆိုတာဒီနဲ့ပတ်သက်လို့လေကျွန်တော်တို့ဒီပြီးခဲ့တဲ့တက်တန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေပေါ်မှာအများကြီးမေးခွန်းထုတ်စရာကြီးဖြစ်လာတယ
်အထူးသဖြင့်မနေ့ကလွှတ်တော်မှာအတည်ပြုလိုက်တဲ့သမရဟောင်းလုံခြုံရေးဆိုင်ရာဥပဒေအပါအဝင်လေယာမြေဥပဒေအလုတ်သမားလောက်ခလာစာဥပဒေမျိုးဆောင်ဥပဒေအာဂရိဖြတ်သိမ်းရေးဥပဒေတွေဟာတကယ်တမ်းမှာပြည်သူတွေကိုပိုးပြီးညစ်နာစေတာမျိုးတွေတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်သူရဥရှိမန်းရဲ့မနေ့ကမေကွန်းတဲမှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့အစိုးရအသစ်လက်ထက်မှာလွှတ်တော်တွေဟာပြီးခဲ့တဲ့ပထမအကြိမ်လွှတ်တော်တွေထက်ပြည်သူတွေရဲ့အကျိုးစီးပွားကိုအောင်မြင်အောင်ဆောင်ရွက်သွားဖို့တိုက်တွန်းပြောဆိုခဲ့ပါတယ်ရှင်
မင်းချင်းနိုင်ပြပြခဲ့တာပါထိုင်းနိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေနဲ့ရောင်းစားကန်မြန်မာလူထုတို့ကတင်နိုင်ခဲ့တဲ့အကြောင်းသတင်းပေးပို့ချက်တွေကိုစူးစီးပြပြပေးပါအောင်မယ်
ထိုင်းကဖက်လီပေါ်မှာရောင်းစားခံထားရတဲ့မြန်မာနိုင်ငံသား30ကျော်ကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAP ကမနေ့ကြာသပတေးနေ့ကတွားရောက်ခဲ့တင်နိုင်ခဲ့ပါတယ်။ကမ္ဘာလည်းခီးသွားတော်တော်များများတွားရောက်လဲပက်လီရှိတဲ့ထိုင်းနိုင်ငံဖုခက်ကန်းကြီးကငါးဖက်လီတွေပေါ်မှာရောင်းစားခံခဲ့ရတဲ့ဒီလူတွေကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ရဲ့အကူအညီနဲ့တွားရောက်ခဲ့တင်နိုင်ခဲ့တာဖြစ်ပြီးဒီလူတွေကိုလူကုန်ကူးသူတွေကထိုင်းဘဏ်ငွေ 24,000 နဲ့ရောင်းစားခဲ့တာဖြစ်ပြီးတော့အများစုဟာအသက်18နှစ်ကနေ35နှစ်ကြားအရွယ်တွေဖြစ်ပါတယ်။တချိန်တည်းမှာပဲအမေရိကန်လူကုန်ကူးမှုတိုက်ဖျက်ရေးစောင့်ကြည့်လေ့လာမှုအဖွဲ့ကလည်းထိုင်းစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဘန်ကောက်မြို့ပြင်မှာရှိတဲ့မဟာချိန်စိတ်ကမ်းမှာတွားရောက်စစ်ဆေးနေခြင်းနဲ့တိုက်ဆိုင်နေတာပါ။မဲအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့သူတို့အဖွဲ့ကိုသတင်းပေးခဲ့တာကြောင့်အခုလိုကဲတင်နိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။
ထိုင်းဥပဒေကြောင်းရဆိုရင်တိုင်ကြတဲ့လူရှိတဲ့နေရာမျိုးကျွန်တော်တို့ဝင်ရောက်စီးနေရတယ်ဆိုတော့အခိုင်တကိုင်တဲ့မှာအလုံးပိတ်တဲ့မှာတခါတည်းချွေးတွေတတိကျနေတာသူ30နဲ့တယောက်မြန်မာနိုင်ငံသားတွေပေါ့တဲ့တော့ဆက်ရှင်တွေကနေ50ရှိပါတာပေါ့ဒါ50ရှိဆိုတာလူကြီးတယောက်ဝင်ပါတယ်ခြံတဲ့လူကတော့20ကျော်ဟော20 35ဒီဝင်ချင်တော့ရှိတာပေါ့
မဲအဖွဲ့ကိုတင်ပေးခဲ့သူလည်းဖြစ်ကိုယ်တိုင်လည်းရောင်းစားခံခဲ့ရသူမြန်မာအလုံးသမားတဦးကတော့သူ့အတွေ့အကြုံကိုအခုလိုပြန်ပြောင်းပြောပြခဲ့ပါတယ
်။ဒီကမှာတော့ကျွန်တော်ကိုပြားနေတဲ့ကျွန်တော်ထွက်ရောင်းနေတယ်။အဲကျွန်တော်ချင်းချောက်တဲ့အခုလိုင်းရိုက်နေတယ်။ကျွန်တော်ဒီလုံးမလုံးနိုင်ဘူး။ကျွန်တော်တို့ငိုပြန်အမ်းနဲ့ပြောတော့မရဘူးလို့ပြောတယ်။မင်းတို့ကောင်းနေကောင်းတော့ပြောရတာပြီးတော့တနက်နေ့ပြန်ရင်လည်းမင်းတို့ဒီလိုဘယ်သူမှသိမှာမဟုတ်ဘူးလို့ချင်းချောက်တယ်
။အခုလိုမျိုးထိုင်းနိုင်ငံရဲ့ငါးဖက်လှေတွေနဲ့ပင်လယ်စာလုပ်ငန်းတွေမှာရောင်းစားခံကြရတဲ့ရွှေပြောင်းအလုပ်သမားတွေရှိနေတယ်လို့လူခွင့်ရေးအဖွဲ့တွေကတိုင်ကြားခဲ့ကြသလိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေ2015ခုနှစ်ကထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာမှာထိုင်းနိုင်ငံကို TR3 အစိုးဆုံးအဆင့်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းမကြခင်လအနည်းငယ်အတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအသစ်ထုတ်ပြန်ဖို့ရှိတဲ့2016လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာအတွက်မဟာချိန်စိတ်ကန်းကိုတွားရောက်စစ်ဆေးကြည့်ရှုခဲ့တဲ့အမေရိကန်လူကုန်ကူးမှုတိုက်ဖျက်ရေးစောင့်ကြည့်လေ့လာမှုအဖွဲ့ကမနေ့ကပဲထိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာပါမဟာချိန်စိတ်ကန်းမှာအလုပ်လုပ်ကိုင်နေကြတဲ့ရွှေပြောင်းလူသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်အဖွဲ့ကကြေညာမှုရှိကြောင်းကိုထိုင်းနိုင်ငံရဲ့ပင်လယ်ရေကြောင်းတွာလာရေးလုံခြုံမှုဌာနအရာရှိတဦးဖြစ်တဲ့ဘိုဂျီဝါဆင်စရီဒါကအခုလိုပြောပြပါတယ
်။ဝန်နဲ့เขาดูแล้วเนี่ยเขารู้สึกพอใจครับแล้วก็ที่จากการประชุมหารือ
သူတို့ကိုယ်တိုင်တွေ့မြင်ပြီးတော့ကျေနပ်မှုလည်းရသွားကြတယ်။မနေ့ပိုင်းစည်းဝေးမှာလည်းငါးလုံးငန်းကအလုပ်သမားတွေပြဿနာကိုဖြေရှင်းဖို့ထိုင်းနိုင်ငံကချိုးပန်းနေတာကိုလည်းအံ့ဩပြီးသဘောကျခဲ့ကြပါတယ
်။လူကုန်ကူးခံရမှုအဆိုးပါးဆုံးနေရာတစ်ခုအဖြစ်အမြင်ခံနေရတဲ့ဒီငါးဖက်လုပ်ငန်းနဲ့ပင်လယ်စာလုပ်ငန်းတွေကနေထိုင်းနိုင်ငံဟာနှစ်စဉ်ဝင်ငွေအမေရိကန်ဒေါ်လာ9ဘီလီယံလောက်ရရှိနေတာဖြစ်ပြီးအဓိကအမေရိကန်နဲ့ဥရောပကိုတင်ပို့နေတာဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာအရေးယူဒဏ်ခတ်မှုကိုခံရနိုင်မဲ့အခြေအနေကနေကြော်လွှားနိုင်ရေးထိုင်းဆိုရကစ조사နေတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂကတော့ထိုင်းငါးဖက်လေတွေမှာကျွန်းလုံသားခိုင်းစေမှုနဲ့ဥပဒေချိုးဖောက်ပြီးငါးဖက်နေတဲ့ကိစ္စတွေကိုစနစ်တကျကင်တွယ်ဖြေရှင်းပေးဖို့ပြီးခဲ့တဲ့နှစ်ဧပြီလကထိုင်းဆိုရကိုဖိအားပေးခဲ့တယ်လို့နောက်ဆက်တွဲအခြေအနေတွေကိုဆက်လက်စောင့်ကြည့်နေပြီးဒီနှစ်ထဲမှာပဲထိုင်းပင်လယ်စာထုတ်ကုန်တွေကိုဆက်လက်မှားယူတာတွေ လုံးမလုံးဆုံးဖြတ်သွားဖို့လည်းရှိပါတယ်။ AP သတင်းဌာနရဲ့ခန့်မှန်းချက်အရဒီလုပ်ငန်းတွေမှာရွှေပြောင်းအလုပ်သမား2သိန်းကျော်အလုပ်လုပ်ကင်နေပြီးတော့ဒီထက်မှာမြန်မာရွှေပြောင်းအလုပ်သမားတော်တော်များများလည်းပါဝင်ပါတယ်ရှင်။
ရန်ကုန်မြို့မှာကျူးကျော်နေထိုင်တယ်လို့ဆိုတဲ့နေရာကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအာဏာပိုင်တွေကအင်အားသုံးပြီးဖယ်ရှားရှင်းလင်းခဲ့ပါတယ်။နှစ်ပေါင်းများစွာနေခဲ့ကြပြီးကမှကျူးကျော်နေထိုင်နေဆိုပြီးအခုလိုဖယ်ရှားရှင်းလင်းတာဟာမှန်ကန်တဲ့လို့ရလို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ဒီလိုကိစ္စမျိုးတွေကျွန်တော်တို့သောတာရှင်တွေစီမှာအကောင်းဆုံးဖြေရှင်းနည်းတစ်ခုခုကိုများစဉ်းစားမိတဲ့ဆိုရင်အခုလာမယ့်စနေနေ့ညတိုင်ရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
သောရရှင်တွေအနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင်။မကြခင်မှာတော့မြမတန်ရန်စာတာရရှိလာတဲ့အမျက်ငွေတွေဘယ်ရောက်တယ်လဲဆိုတာကိုကြားရဖို့ရှိပါတယ်။အခုတော့ချင်းပြည်နယ်ကရခိုင်တပ်မတော်အေအေးရဲ့လှုပ်ရှားမှုကိုချင်းလက်နက်ကိုင်ဖွဲ့ရကျင့်နေရလားဆိုတာကိုကြည့်အောင်ပါ။ချင်းပြည်နယ်ပလဝမြို့နယ်အတွင်းကရခိုင်တပ်မတော်တပ်ဖွဲ့တွေကနေအခြေပြုလှုပ်ရှားနေတဲ့အပေါ်မှာချင်းလက်နက်ကိုင်ဖွဲ့ဖြစ်တဲ့ CNF ကိုချင်းမျိုးသားတပ်ဦးကနေတားဆီးသွားမှာဖြစ်ပါတယ်။ရခိုင်တပ်မတော်အနေနဲ့ပလက်ဝမျိုးနယ်အတွင်းမှာဒေသခံတွေအပေါ်အနိုင်ထက်ပြုကျင့်နေတဲ့လုပ်ရက်အပြင်ဒေသတွင်းလှုပ်ရှားနေမှုတွေကိုတားဆီးဖို့ဆွေးနွေးသွားမှာဖြစ်ပြီးပြည်လည်မှုမရှိခဲ့ရင်လက်နက်ကင်နီးလန်းနဲ့ဖြည့်ရှင်းသွားမယ်လို့ CNF အထွေထွေအတွင်းရမှုချုပ်ပူးစိန်ကျုံးကနေမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အပြည့်အစုံကို VOE သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလက်ဝမြို့နယ်တွင်ရခိုင်တပ်မတော်တပ်ဖွဲ့တွေကနေဒေသခံတွေပေါ်မှာအနိုင်ထက်ပြုလုပ်နေတဲ့လှုပ်ရည်တွေနဲ့ပတ်သက်ပြီးတားဆီးဖို့ချင်းမျိုးရတအူး CNF ကနေလှုပ်ဆောင်သွားမယ်လို့ CNF အထွေထွေတွင်းမှုချုပ်ပူးစိန်ကျွန်းကချင်းဝေါ်မီဒီယာကိုပြောဆိုခဲ့တယ်လို့အက်ဒီတာဆလိုက်မန်ကအခုလိုပြောပါတယ
်ပေါ်တာဆွေးနွေးမျိုးပြီးတော့တတိယလေးတာမျိုးဥမာကျွတ်ဝတ်နွားရီလေးတာတို့အဲ့လိုပြဿနာနဲ့လုပ်တယ်ခုအေးအေးနဲ့တော့လည်းအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းသတိပေးစေဒါမဲ့တာကိုလည်းသူတို့မလိုက်နိုင်ပြင်းနဲ့ပြုလုပ်နေတဲ့တပ်တို့လက်ကစမှာချင်းတော့ကောင်းတယ်
ပလက်ဝမြို့နယ်အတွင်းမှာရခိုင်တပ်မတော်တွေလှုပ်ရှားနေမှုနဲ့ပတ်သက်ပြီးတော့ CNF အထွေထွေတွင်းမှုချုပ်ပူးစင်ကျုံးကနေချင်းဝေါ်မီဒီယာကိုနောက်ထပ်ပါများပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီမှာတော့ဒီစားတဲ့ပုံစံတော့ပြောပါရစေ။ဒါပေမဲ့ကောင်းကင်နီလိုမှမဖြစ်လေတော့ဒီလိုခုခုတုတ်ပြတ်တဲ့ဘောတော့ရှိတာပေါ့နော်
။ရခိုင်တပ်မတော် AA ကနေပလက်ဝမြို့နယ်တွင်လှုပ်ရှားမှုနဲ့ပတ်သက်ပြီးမကြာခင် KIU စစ်ဌာနချုပ်မှ AA တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ဖြေရှင်းသွားမှာဖြစ်လို့အဆင်ပြေမယ်လို့ယူဆကြောင်းနဲ့ဒီလေမှုမရှိရင်လက်နက်ကင်နီလန်းနဲ့ဖြေရှင်းသွားမယ်လို့ချင်းမျိုးရတအူးထွေထွေတွင်းမှုချုပ်ကုစိန်ကျုံးကနေချင်းဝေါ်မီဒီယာအက်ဒီတာကိုစလိုက်မန်ကိုပြောဆိုခဲ့တာပါ။လက်ရှိမှာချင်းမျိုးရတအုပ်ရဲ့၄နှစ်တကြိမ်ကျင်းပတဲ့ပါတီညီလာခံကိုထန်တလာမြို့နယ်သွင်းမှာရှိတဲ့ဗစ်တိုးရီးယားဆန္ဒချုပ်မှာကျင်းပနေဆဲဖြစ်ပြီးတာဝန်ရှိသူတွေနဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ပါတီညီလာခံပြီးမှာရခိုင်တပ်မတော်ကနေပလက်ဝမြို့နယ်ဘက်မှာလှုပ်ရှားနေမှုနဲ့ပတ်သက်ပြီး KIU စစ်ဌာနချုပ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ရခိုင်တပ်မတော်အနေနဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ဘက်မှာအခြေပြုလှုပ်ရှားနေစဉ်အတွင်း CMF ဘက်ကစွပ်စွဲတယ်လို့လူသူစန့်ကြီးရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့တာမရှိဘူးလို့ရခိုင်တပ်မတော်ဒုတိယစစ်ဦးစီးချုပ်ပူမှုကြီးတောက်တာညူထွန်းအောင်ကအခုလိုညင်းဆိုသွားပါတယ
်။ကျွန်တော်တို့ရခိုင်တပ်မတော်အနေနဲ့ကတော့ဒီရခိုင်ဒီတော့ဘုံကြည့်ပြီးတော့လှုပ်ရှားတယ်ပြီးရင်အခုကျတော့အမိကဆုံးပြင်းကြီးကိုဖြစ်တဲ့ဒီရှေးရင်းခိုင်နေသမှာတော့မလွင့်မဆောင်သာတဲ့အချိန်ဒီမှာလှုပ်ရှားတာရှိတယ်ခင်ဗျာဒီခိုင်တော့လှုပ်ရှားသေးကြောင်းတွေလှုပ်ရှားတဲ့အချိန်ကာလမှာအဲ့လိုမျိုးဒီလူတွေကိုတိခိုင်နေနေကြတဲ့အပြုလူမျိုးတွေကျွန်တော်တို့လုံးဝလှုပ်ရှားမရှိဘူးပစ္စည်းတွေကိုဝေယူစားတော့တာရှိတယ်ဒါကြောင့်ဝေယူရဆိုရင်လည်းအခက်ကြီးပြီးတော့ဝေယူတာရှိတယ်အဲ့လိုမျိုးရွာသားတွေပေါ်မှာတော့ကျွန်တော်တို့ပေါ်ဒါစီရာလိုဘာလို့ကတော့ကျွန်တော်တို့မရှိဘူးဒါနဲ့စီရင်ချုပ်ရှာမှုအရှင်နေမှာတော့တခါတလေတချို့ရွာသားတွေလမ်းမပြေတော့ကျွန်တော်တို့ခဏခေါ်ထားတာရှိတယ်မြန်မာစစ်တမ်းနဲ့ထိတွေ့မှုမရှိအောင်ပုံရှားနိုင်တဲ့အချိန်မှာကျတော့ကျွန်တော်တို့ပုံကောင်းကောင်းမွန်မွန်လေးကိုပြန်ဆော့ပေးတဲ့အပိုင်းတွေတော့ရှိတယ
်ရခိုင်တပ်မတော်ဟာ KIU ကချင်လွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာမှာခြေပြုပြီး2014ခုနှစ်မှာရခိုင်ပြည်နယ်ဒေသတွင်းကိုဝင်ရောက်လှုပ်ရှားလာတယ်လို့ပြီးခဲ့တဲ့မတ်လနဲ့ဧပြီလကစပြီးတော့မြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလက်ဝမြို့နယ်တွင်းကပြင်စုကြေးရွာသားဒုက္ခသည်350ကျော်နဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်ဘက်ကဒေသခံရွာသား100ကျော်ဟာစစ်ဘေးသိမ်းရှောင်နေရပါတယ် ယခိုင်တမတော်အနေနဲ့ချင်းမြင့်နယ်တွင်စစ်ရေးလှုပ်ရှားနေမှုနဲ့ပတ်သက်လို့အလေးနဲ့ကန့်ကွက်ကြောင်းခူမီလူငယ်များတင်ခူမီအမျိုးသမီးများအဖွဲ့နဲ့ပလက်ဝခူမီလူမှုဖွဲ့စည်းမလေးရှားတို့ကနေဇန်နဝါရီလ19ရက်နေ့မှာသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ချင်းမြူရတာဦး CNF ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တယ်လို့ရခိုင်တမတော် AA ကတော့ NCA လက်မှတ်ရေးထိုးဖို့မြန်မာအစိုးရကနေညှင်းဆန်ထားတယ်လို့လက်ရှိမြန်မာတမတော်နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ။
နိုင်ငံရေးသတင်းပေးပို့ခဲ့တာပါရှင်အခုတော့မြမတယံစာတကရရှိလာတဲ့အမျက်ငွေတွေဘယ်ရောက်တလဲဆိုတာကိုကြည့်အောင်ပါမြမနိုင်ငံမှာနိုင်ငံပိုင်တယံစာတထုတ်ယူရေးလုပ်ငန်းစုကြီးတွေဟာနိုင်ငံဗန္ဓာငွေကနေရရှိမှုနဲ့သုံးစွဲမှုပေါ်ကြီးမားတဲ့တက်ရောက်မှုရှိနေတဲ့အပြင်ဒီလုပ်ငန်းကြီးတွေဟာအမျက်ငွေတွေကအလွန်များပြားတဲ့ပမာဏကိုအစိုးရရဲ့နှစ်စဉ်ဗန္ဓာငွေရှင်းတန်းမှာမဖော်ပြဘဲတိကျဘဏ်အကောင့်တွေနဲ့ထည့်ပြီးတင်ထားတာတွေ့ရတယ်လို့အမေရိကန်နိုင်ငံအခြေစိုက်တယံစာတထုတ်လုပ်မှုလေးလာစောင့်ကြည့်ရေးအဖွဲ့ NRGI ကအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်အသေးစိတ်ကိုကိုရဲကောင်ကပြောပြပေးပါအောင်ရှင
်ဇန်နဝါရီလ25ရက်နေ့ကထုတ်ပြန်လိုက်တဲ့ဒီအစီရင်ခံစာဟာတက်ဆိုင်ရာနိုင်ငံပိုင်တယံစာတထုတ်ယူရေးလုပ်ငန်းစုကြီးတွေကတာဝန်ရှိသူအချို့နဲ့တွေ့ဆုံမေးမြန်းပြီးရရှိတဲ့အချက်လက်တွေကိုအခုနှစ်အတွက်ထုတ်ပြန်ထားတဲ့EITI လို့ခေါ်တဲ့တဘာဝတန်စာတများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ရဲ့အစီရင်ခံစာကရတဲ့အချက်လက်တွေနဲ့တိုက်ဆိုင်စစ်ဆေးပြီးဒီအစီရင်ခံစာကိုရေးသားထားတာဖြစ်တယ်လို့ NRGI အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုမော်ထွန်းအောင်ကပြောပါတယ
်အဓိကတွေ့ရဥစ္စာကတော့ဒီတော့မှလူတွေစိတ်ဝင်စားတော့ဒီအားထားအကောင်ပေါ့နော်ကျွန်တော်နိုင်ငံပိုင်လုပ်ငန်းစုကြီးကိုကိုယ်ခြေောက်ကိုရပ်တည်နေဆိုပြီးတော့ကျွန်တော်အစိုးရအနေပြီးအားထားအကောင်ဖွင့်ခွင့်ပေးရဲအဲဒီအရင်တော့ကတော့ကျွန်တော်ဘတ်ဂျက်စနစ်နဲ့သွားတာပေါ့နော်တစ်နှစ်စာတစ်နှစ်စာမှာအရှုံးမြတ်ကိုအကုန်လုံးကနိုင်ငံပိုင်ဘတ်ဂျက်ကနေသွားရတယ်။အဲ့ခါမှာသူချင်းတန်ရစာရနေပြီးတော့ဒီပတ်စံဝင်ငွေအစိုးရကိုစားအကုန်ခါကောက်ပေးတဲ့ဒီနိုင်ငံပိုင်လုပ်ငန်းစုကြီးကတို့ရဲ့အားသာအကောင့်ထဲမှာမတင်မှတ်ပဲနေပေါ့နော်။ဒီအမောက်ပမာဏရများလာတဲ့ဟာရှိတယ်။အဲ့တော့အဲ့အရာတွေကိုကျွန်တော်တို့ဒီပြည်ပြောင်းလဲရေးကာလမှာနိုင်ငံစီးပွားရေးအတွက်လည်းအဲဒီနောက်ဆင့်တက်ဖို့ဆိုရင်တော့ဒီဟာတွေကိုကျွန်တော်တို့ဟုတ်ကဲ့ကြည့်ဖို့လိုတယ်ပေါ့နော်ဒါတော့ပိုအကြီးကအကြောင်းရပါဘူ
းဒီအစီရင်ခံစာအရ2023ဘဏ္ဍာနှစ်မှာအကြီးဆုံးနိုင်ငံပိုင်လုပ်ငန်းဖြစ်တဲ့မြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ဟာနိုင်ငံဗန္ဓာငွေအလုံးရဲ့16ရာခိုင်နှုန်းကိုရှာဖွေပေးခဲ့ပြီးအဲ့ဒီနှစ်အစိုးရအသုံးစရဲ့10ရာခိုင်နှုန်းထိရှိခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိ 2015-2016 ဗန္ဓာနှစ်မှာတော့နိုင်ငံပိုင်တဘာဝတန်စာတထုတ်ယူရေးလုပ်ငန်းကြီးတွေဟာနိုင်ငံဗန္ဓာငွေရဲ့20ရာခိုင်နှုန်းကိုရရှိပြီးအသုံးစရဲ့15ရာခိုင်နှုန်းထိရှိလိမ့်မယ်လို့ဖော်ပြထားပါတယ်။ဒါအပြင်နိုင်ငံပိုင်တန်စာတထုတ်ယူရေးလုပ်ငန်းကြီးတွေဟာကြီးမားတဲ့ဗန္ဓာကြီးလွတ်လပ်ခွင့်တွေရထားကြပြီးအလွန်များပြတဲ့အမျက်ငွေတွေကိုအစိုးရရဲ့နှစ်စဉ်ဘတ်ဂျက်ငွေစည်ရင်းမှာမပြဘဲကုမ္ပဏီပိုင်တိကျဗန်အကောင့်တွေထဲမှာထည့်ပြီးထိန်းသိမ်းထားကြတာတွေ့ရတယ်လို့သူကဆိုပါတယ်
။ဥပမာ MOGE ဆိုရင် MOGE ရဲ့နာမည်နဲ့ပေါ့နော်သူ့အနေနဲ့ Other Account ဆိုတာရှိတယ်ဘောကသူရဲ့ယူရချက်ကတော့ဒီ other account မှာကျွန်တော်တို့ခုနပြောသူရဲ့ဒီအတုံးမပြုတ်လိုက်တဲ့ပတ်စံပေါ့နော်နိုင်ငံဗန္ဓာအဲ့ other account မှာရှိနေတာတကယ်ရောပတ်စံကိုအကျိုးရှိအတုံးချရဲ့နည်းလမ်းလားပေါ့နော်အဲ့ဒါကိုကျွန်တော်တို့ပြန်ဆန်းစစ်ဖို့အကြံပေးထားပါတယ
်2012ခုနှစ်နောက်ပိုင်းနိုင်ငံပိုင်တန်စာတထုတ်ရွေးလုပ်ငန်းကြီးတွေဟာဝင်ငွေရဲ့55ရာခိုင်နှုန်းလောက်အထိကိုတိကျဗန်အကောင့်တွေထဲမှာထိန်းသိမ်းထားခွင့်ရကြပြီး2013-14 ခုနှစ်အတွက်ထုတ်ဝေတဲ့ EITI အဖွဲ့ရဲ့အစီရင်ခံစာအရအကြီးဆုံးလုပ်ငန်းကြီး5ခုဟာဒေါ်လာ 1.6 ဘီလီယံလောက်အထိကိုတိကျဗန်အကောင့်တွေထဲမှာထည့်ထားကြတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာ MOGE တစ်ခုတည်းကအမေရိကန်ဒေါ်လာ 1.4 ဘီလီယံလောက်အထိထည့်ထားပြီးအဲ့ဒီဗန်နာနှစ်မှာမြန်မာတနိုင်ငံလုံးအတွက်ကျန်းမာရေးဓာတ်မမဟုတ်ပညာရေးကဏ္ဍအတွက်အသုံးပြုခဲ့တဲ့ငွေတက်ပိုများနေတယ်လို့ဆိုပါတယ်။နိုင်ငံပိုင်တန်စာတထုတ်ယူရေးလုပ်ငန်းကြီးတွေရဲ့အခန်းကဏ္ဍနဲ့လုပ်ပိုင်ခွင့်တွေကိုဥပဒေကြောင်းအရထင်ထင်ရှားရှားသတ်မှတ်ထားခြင်းမရှိတာအဲ့ဒီလုပ်ငန်းကြီးတွေရဲ့ပွင့်လင်းမြင်သာမှုအားနည်းတာလုပ်ငန်းကြီးတွေကရတဲ့အကျိုးမြတ်တွေနဲ့အစိုးရကိုအားပေးထောက်ခံသူတွေဆက်ဆက်မှုရှိနေတာစတဲ့အချက်တွေအပြင်နိုင်ငံပိုင်တန်စာတထုတ်ယူရေးလုပ်ငန်းကြီးအချို့ကိုအစ်စ်တက်ကချုပ်ကင်ထားတာတွေကိုလည်းအစိုးရခံစားကထောက်ပြထားပါတယ်မြန်မာနိုင်ငံအစိုးရအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ရမှာနိုင်ငံပိုင်တန်စာတထုတ်ယူရေးလုပ်ငန်းကြီးတွေရဲ့အခန်းကဏ္ဍနဲ့တာဝန်ရှိမှုတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ဖို့အဲ့ဒီလုပ်ငန်းကြီးတွေအနေနဲ့နိုင်ငံဗန္ဓာငွေအမြောက်များကိုချုပ်ကင်ထားတာခွင့်မပြုဖို့ပို့ပြီးပွင့်လင်းမြင်သာမှုရှိဖို့နဲ့လုပ်ငန်းကြီးတွေရဲ့လှုပ်ဆောင်ချက်နဲ့အသုံးစိတ်ကိုအစိုးရကိုတင်ပြရမှာတာဝန်ခံမှုရှိဖို့စတဲ့အချက်တွေကိုလှုပ်ဆောင်ဖို့အစီရင်ခံစာကအကြံပြုထားပါတယ်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့2026ဇန်နဝါရီလ29ရက်တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့9နာရီထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်မနေ့ခင်အင်္ဂလိပ်သင်ခန်းစာစီစဉ်နဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပ
ါကိုဝင်စိတ်တက်တယ်ဆိုတာရှိနေလို့ရှင်ခလေးရလေကြီးထွားမှုနှေးပြီးညံ့နေတတ်ပါတယ်အဲ့ဒါ၄ဒီအန္တရာယ်လက္ခဏာတွေပါဒီအန္တရာယ်လက္ခဏာတွေဒီမိနစ်ပိုင်းစက္ကန့်ပိုင်းတွေအမေရောခလေးရောအသက်အန္တရာယ်ဖြစ်စေနိုင်ပါတယ
်ကိုဝင်ဆောင်စဉ်ကြုံတွေ့ရနိုင်တဲ့အန္တရာယ်တွေအကြောင်းကိုကျန်းမာရေးကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါရှင်နောက်ပိုင်းမှာလည်းတိုင်းရင်းသတင်းတောက်တွေတင်ဆက်နေတဲ့တိုင်းရင်းသားဒေသတွေကအတန်းတွေအခြေအနေတွေကိုကြားကြရမှာပါအခုပြောသွားခဲ့တဲ့အစီအစဉ်တွေတဲကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်ဒေါ်လာလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်ဒီနေ့ပြည့်တင်ပြမယ့် idiom အသုံးကတော့
blessing in disguise
ဖြစ်ပါတယ်စာလုံးပေါင်းကBLESSING blessing ah BLESS bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယံဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုညီညွတ်ပါတယ်။ဥပမာကျန်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင် ing ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသုံးရဲ့ EDM အသေးပဲကတော့ကျမစောစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုညှိနှွမ်းတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ဆိုရဲကအကောင်းဖြစ်လာတယ်ဆိုရင်ဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်းစီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးနားဆင်ကြရမယ့်ကျမရေးကဏ္ဍမှာတော့ကိုဝင်ဆောင်စဉ်ကာလမှာကိုဝင်တဲ့မိခင်နဲ့ကလေးသေးဆုံးမှုမြန်မာနိုင်ငံမှာအတော်လေးများနေတယ်လို့ကျမရေးပညာရှင်တွေကထောက်ပြကြပါရတယ်။ဒါကြောင့်ကိုဝင်ဆောင်စဉ်ကာလမှာမိခင်နဲ့ကလေးအတွက်
အသက်အန္တရာယ်ဖြစ်စေနိုင်တဲ့လက္ခဏာတွေကဘာတွေလဲအဲ့လိုအန္တရာယ်နဲ့ကြုံလာရပြီဆိုရင်ဘာလို့တင့်တယ်လဲဆိုတာတွေကိုသားဖွားမီးရဲ့အထူးကုဒေါက်တာမြတီတာနဲ့မေးမြန်းပြီးတော့ကိုဝင်းမင်းကစီစဉ်တင်ဆက်ထားပါတယ်ရှင်
โอเคพอว่ากับดร.อัญญาติจาครับเราเนี่ยမြန်မာနိုင်ငံမှာဒီမိခင်နဲ့ကလေးတွေစုံလုံးရှော့ချဖို့အတွက်ပေါ့ဆရာမเนาะအရေးပါဆုံးတစ်ခုဖြစ်တဲ့ပုံဝင်ဆောင်မိခင်တွေပုံဝင်ဆောင်လာတာနဲ့အထူးသတိပြုရမယ်အန္တရာယ်လက္ခဏာတွေကြောင့်ပြောတဲ့အခါမှာကလေးမွေးဖွားချိန်နဲ့ဒီကလေးမွေးဖွားပြီးရှိတဲ့အန္တရာယ်လက္ခဏာတွေကြောင့်ကျွန်တော်တို့အသေးစိတ်ပြောပြခဲ့ကြရတယ်ပေါ့ဆရာမเนาะအဲ့တော့အခုတစ်ခေါက်တော့ဆရာမကြီးဒီပုံဝင်ဆောင်ချိန်ကလေးကဖြစ်လာနိုင်တဲ့အန္တရာယ်လက္ခဏာတွေကြောင့်ကိုစပြီးတော့ရှင်းပြအောင်ဆရာမအဲ့တော့ပုံဝင်ဆောင်ချိန်ကဖြစ်လာနိုင်တဲ့အထူးသတိပြုရမယ့်အနေလက္ခဏာတွေကိုရှင်းပြပေးပါလားဆရာမကြီ
း။ကိုဝင်ဆောင်စဉ်မှာအဓိကကတော့အမေတေပြောက်ခြင်းကိုအဓိကဖြစ်စေတာဒီကိုဝင်စိတ်တက်ခြင်းကိုဝင်စိတ်တက်နာဖြစ်ခြင်းဖြစ်ပါတယ်။အဲ့တော့အန္တရာယ်လက္ခဏာဒီကိုဝင်စိတ်တက်နာဖြစ်လို့ကြီးကြီးကြီးကြီးနဲ့တက်သွားမှဆိုရင်တော်တော်နှီးဆက်ပါပါပြီ။အဲ့ဒီမတိုင်ခင်တိဖို့လိုပါတယ်။အဲ့ဒါကပါလို့ဆိုရင်ကိုဝင်ကာလမှာဖောရောင်လာတယ်။နော်သွေးပေါင်ချိန်နိုင်ရင်သွေးတိုးနေတယ်။ကိုဝင်ဆောင်ဆောင်ဆောင်မှုခံယူနေရင်တော့သွေးပေါင်ကချိန်ဖြစ်တာပေါ့လေ။အဆောင်ရှောင်မှုမခံယူတဲ့သူတွေကကြတော့သွေးပေါင်တိုးလို့တိုးနေမှလည်းမသိဘူးเนาะအဲ့ချိန်ခါမျိုးမှာအန္တရာယ်ဖြစ်သွားတတ်တယ်ပေါ့ကိုဝင်စိတ်တက်တာပေါ့ဒါပေမဲ့ကိုဝင်စိတ်တက်တာမဖြစ်ခင်ဒါပေမဲ့အဲ့ချိန်ဒီဖြစ်ခံတော်နီးနေပြီပေါ့เนาะအန္တရာယ်မရှိသေးခင်မှာတော့ဘာမှအမျိုးသမီးကမခံစားရဘူးတက်တော့မယ်ဆိုရင်မတက်ခင်ဒီမှာပေါ့နိုင်ပိုင်းလူလောက်မှာဆိုတော့ဆိုခေါင်းကြီးကြိုက်လာတယ်စက်တီထိုးလာတယ်မျက်စိအမြင်ဝါလာတယ်ကြည့်လိုက်ရင်ဝါနေတယ်နှစ်ထပ်မြင်နေတယ်နော်အဲနှလုံးထဲမှာလင်းငယ်တဲ့လက္ခဏာတွေဖြစ်သွားတယ်ဆိုရင်ဒါဒီယောဂလက္ခဏာပေါ်လာပြီပေါ့အဲ့ဒီအချိန်မှာတက်ဖို့အရန်နီးနေပါပြီ
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာနောက်ထပ်ကောရှိနေတဲ့အနေလက္ခဏာတွေရှိသေးလားဆရာမ
တစ်ခါတလေကြလို့ရှိရင်ရင်ညှော့ရနေပြီးတော့အောင့်နေနော်တအိမ်ကလည်းတစ်ခါလေးအဲ့လိုတွေးတိုးလုံးအားကြည့်ရင်အချင်းကွာသွားတတ်ရင်အချင်းကွာပြီးတွေးဆင်းလာတတ်တယ်ဆိုတော့ဒီလက္ခဏာတွေဒီအန္တရာယ်လက္ခဏာတွေပါ
ဟုတ်ကဲ့ဆရာမဒီကိုဝင်ဆောင်စဉ်ကာလဘုံเนาะခလေးတွေမှာတတိပြောင်းမဲ့ချက်တွေရှိသလားဆရာမ
ကိုဝင်စိတ်တက်တယ်ဆိုတာရှိနေလို့ရှိရင်ခလေးကလည်းကြီးထွားမှုနှောင့်နေသွားပါတယ်အဲ့တော့ခလေးကလည်းကြီးထွားမှုနှေးပြီးညှက်နေတတ်ပါတယ်เนาะဆိုတော့အဲ့ဒါတွေဒီအန္တရာယ်လက္ခဏာတွေပါဒီအန္တရာယ်လက္ခဏာတွေဒီမိနစ်ပိုင်းစက္ကန့်ပိုင်းတွင်အမေရောခလေးရောအသက်အန္တရာယ်ဖြစ်စေနိုင်ပါတယ်အဲ့တော့ဒီကိုဝင်ဆောင်ဆောင်မှုကတော့လူတိုင်းခံယူနေတယ်လीအဲခံယူတယ်လာတဲ့အချိန်မှာတစ်ခါလीကောင်းနေတယ်ပြန်သွားပြီးတစ်ခါနဲ့တစ်ခါပြတဲ့ခြေထဲမှာဒီလက္ခဏာတွေဖြစ်လာလို့ရှိရင်အချိန်မရွေးစိတ်ယုံစီခံကိုပြန်လာမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာမအဲ့တော့နောက်ထပ်ပါဆရာမအေ
းကိုဝင်ဆောင်ဆရာမအခုကျွန်မတို့ဒီဟိုလာရင်းတဲ့အပိုင်းကိုပြောနေတာပေါ့နော်ဒါပေမဲ့လာနှုတ်တဲ့အပိုင်းမှာကိုဝင်သုံးလမတိုင်ခင်ကာလလေးပေါ့အဲ့ကာလလေးမှာလေးပဲအမီတွေပေပြောက်ကြတာရှိပါတယ်အဲ့တော့အဲ့ဒါကတော့ကလေးပြက်ခြင်းနဲ့ဆက်ဆက်ပြီးတော့ဖြစ်တယ်အဲတက်တနာတွေပါကလေးပြက်ခြင်းကလေးဖြစ်ခြင်းပေါ့မလိုချင်တဲ့အချိန်မှာမလိုချင်သေးတဲ့ကိုဝင်ကိုရလာတဲ့အခါမှာသူတို့ရဲ့ပြဿနာတွေလူကြီးပြဿနာတွေအခက်အခဲတွေနဲ့သူတို့ကမလိုချင်မဲ့သွားပြီးဖြတ်လိုက်ကြတယ်ပေါ့ဖြတ်တဲ့အခါမှာသူကဖြတ်တယ်ဆိုတဲ့လူတွေကလည်းဆရာဝန်ဆရာမတွေမဟုတ်ဘူးကျွမ်းကျင်တဲ့လူတွေမဟုတ်ဘူးအဲ့ဒီမှာတအိမ်မှာဒဏ်ရာရလို့တော့လည်းကောင်းတအိမ်ထဲကိုပိုးဝင်လို့တော့လည်းကောင်းလက်သက်အန္တရာယ်တွေဖြစ်ကြပါတယ်မြန်မာနိုင်ငံမှာလည်းအဲ့ဒါနဲ့ပြောက်ချင်းအများကြီးရှိပါတယ်ဒါကြောင့်မလို့ကိုဝင်စပြီးတည်ရပြီဆိုလို့ရှိရင်ကျွန်မအနေနဲ့ပထမဆုံးတိုက်တွန်းနေတာတော့မလိုချင်တော့လေရလာပြီဆိုရင်တော့လက်တင်ခံသင့်ပါတယ်တော့ဖြည့်ရင်အန္တရာယ်ရှိပါတယ်နောက်တစ်ခုကတော့မလိုချင်တဲ့ကိုဝင်မရအောင်ကျမတို့ကစနစ်တကျတော့တရီတားတဲ့နီလန်းတွေတားဆက်ချတဲ့နီလန်းတွေကိုသုံးညအားဖြင့်ဒီလိုချင်တဲ့ကိုဝင်ကိုမရဖို့လိုပါတယ်အဲ့တော့မလိုချင်တဲ့ကိုဝင်ကိုလည်းရတယ်ကျမတို့ကဘလို့ပညာပြီးတော့လည်းသွားပြီးတော့အခြေအနေရသွားပြီးဖြစ်လိုက်ရတယ်ဆိုရင်အသက်အန္တရာယ်ကြီးအများကြီးနှီးပါတယ်အဲ့တော့အဲ့မှာအသက်အန္တရာယ်လက္ခဏာတွေကကလေးချက်ရင်တော့တွေးစင်တာပေါ့လေဒီတွေးစင်တာကလည်းများရင်တွေးစင်တာကြောင့်အန္တရာယ်ဖြစ်တတ်တယ်ဒါပေမဲ့များသောအားဖြင့်တွေးစင်တာကြောင့်ဖြစ်တဲ့အန္တရာယ်တွေကိုပိုးဝင်တာကြောင့်ဖြစ်တဲ့အန္တရာယ်များပါတယ်ပိုးဝင်ပြီးရှေးဆိုလို့ရှိရင်တော့ဖျားတက်လာတတ်တယ်စိစက်ကနာတတ်ပြင်းတတ်တယ်ဆင်းနဲ့တွေးရလေအပုံနဲ့နေရှိလာတတ်တယ်ဘိုက်ကိုအကင်မခံနိုင်တော့အောင်မပြင်းတတ်တယ်အဘိအန္တရာယ်လက္ခဏာတွေဖြစ်ပါတယ် เนาะไอ้ห่ามิวสุยตรุอ่ะโหญาติวาชินน่ะတော့ပိတ်တဆိတ်ဖြစ်ထားတဲ့တော့ကြောင့်လူတိမခံနေတဲ့ကြောင့်ကုသမှုတွေအရန်နှောင့်နေကြတာဖြစ်ပါတယ်အဲ့အဲ့ဒီကြောင့်ပြည်တာလည်းအများကြီးပေါ့လေအဲ့တော့ဟိုဖြစ်မိပြီဆိုရင်လေဒီနှောင့်နှိမ့်မှုမဖြစ်အောင်တော့ဖြည့်ရောက်ရောက်နဲ့လင်းလင်းမြန်မြန်နဲ့စောစောစီစီကုသမှုခံယူဖို့ဒီလက္ခဏာတွေသိဖို့လိုပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီခလေးဟိုဖြတ်ချပြတ်ချရတဲ့အချိန်မှာဖြစ်တဲ့တခြားအနေလက္ခဏာတွေရောရှိသေးလားဆရာမ
ဟိုစပြီးဖြတ်ချလိုက်တယ်ဆိုတဲ့အချိန်မှာတအိမ်ပေါက်သွားတယ်လို့ပြောလို့ဆိုရင်တော့ထိလိုက်တာနဲ့ชาบีဖြတ်ပြီးရထိလိုက်တာနဲ့ကိုအကင်မခံနိုင်အောင်နာပြီးတော့ဟိုတွေးပေါင်ကြတာလို့ရှော့ရတာလို့ဖြစ်တတ်ပါတယ်အဲနောက်တစ်ခုကတော့ခုနပိုးဝင်တာကတော့ချက်ချင်းမဖြစ်ပဲနောက်ပိုင်းမှာမှနာယူပိုင်းရက်ပိုင်းအတွင်းမှာပိုးဝင်ပြီးတော့ဖြစ်လာတတ်တယ်အဲ့ဒီထက်ဆူဆူဝါးဝါးဖြစ်လာလို့ပိုးဝင်ခြင်းကနေပြီးတော့ဒီဘိုက်ထဲမှာပြည်တည်တာတွေဖြစ်လာပြီဆိုရင်တော့တခြားလက္ခဏာတွေကတော့လေဝင်းကြိုက်တလူမျိုးပေါ့ချွဲလေးတွေနဲ့ဝင်ခဏခဏသွားတတ်ပါတယ်နောက်ကလိုက်ပြီးဖောင်းလာတတ်တယ်ပေါ့လေလဲမလဲတော့ဘူးလေချုပ်ဝင်ချုပ်ဖြစ်တယ်ပေါ့နော်အဲ့ဒါအပြင်အဲ့ဒီကတစ်ခါလေးအလုံးလိုက်အဆိုင်ခဲလိုက်ဖြစ်ပြီးဘိုက်ပေါ်မှာအလုံးအဆိုင်ခဲတွေလေပေါ်လာတတ်ပါတယ်အဲ့ဒီအဆင့်တွေကတော့တော်တော်လေးနောက်ကျနေပါပြီလေအန်ဒီရဲ့လက္ခဏာတွေပါပဲတချို့ဆိုအဲ့ဒီအဆင့်တော့စီးရုံမရောက်လာလို့တည်ကြရတာပါဟု
တ်ကဲ့ဆရာမအဲ့တော့ပြချုံပြောရင်တော့အခုလိုဒီမိခင်ကလေးတိဆုံမှုချဆုံမှုအတွက်ဆိုလို့ရှိရင်အန္တရာယ်လက္ခဏာတွေကိုသိထားတာနဲ့အတင်မကဘဲနဲ့ကြိုတင်ပြီးတော့ပေါ့နော်ဒီကိုဝင်ဆဆောင်ချိန်ကလေးကိုကကြွချင်တဲ့သူတွေနဲ့ပုံမှန်ကိုဝင်ပြဖို့အရေးကြီးဆုံးလို့ပြောရမှာပါဆရာမနော
်ဟုတ်ပါတယ်ရှင်ဟိုကိုဝင်ဆမဆောင်ငယ်နေကလူကျင်တော့ကိုဝင်ကိုရဖို့နော်တားဆက်ချဖို့စနစ်တကျလုပ်ဖို့ကိုဝင်ရလာပြီရှိဆိုလို့ရှိရင်လည်းကိုဝင်ဆောက်ရှောက်ချင်းကိုစနစ်တကျခံယူဖို့အဲ့ခံယူနေစဉ်ကာလမှာပဲဒီအန်ဒီရဲ့လေးတွေဖြစ်တတ်တော့ဒီအန်ဒီရဲ့လက္ခဏာလေးတွေလည်းသိဖို့အဲ့အန်ဒီရဲ့လက္ခဏာလေးတွေသိတာနဲ့တစ်ပြိုင်တည်းမှာကျန်းမာရေးဆောက်ရှောက်မှုခံယူဖို့မွေးဖွားတဲ့အချိန်ခါမှာလည်းကြွန့်ကျင်နဲ့တားဖွားဆရာမများနဲ့စနစ်တကျမွေးဖွားဖို့အဲ့လိုမွေးဖွားစဉ်ကာလမှာလည်းပဲအန်ဒီရဲ့လက္ခဏာဆိုတာဖြစ်နိုင်ပါသေးတယ်အဲ့အန်ဒီရဲ့လက္ခဏာတွေကိုသိလို့ရှိလို့ရှိရင်လည်းအချိန်နဲ့အမီလွှဲပြောင်းကုသမှုခံယူဖို့ဆိုတဲ့ဟာလေးတွေကိုမှာကြားလို့ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဆရာမ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းနိုမီတာ24 32နဲ့40အပြင် bamis.voanews.com မှာရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြထားပြီးတော့ VOA Bamis Fan Page မှာလည်းသတင်းတွေနဲ့ရုပ်မြင့်သံကြားအစီအစဉ်တွေကိုနေ့စဉ်တင်ဆက်ပေးနေပါတယ်။ဒါ့အပြင်ညနေ9:00နာရီတိုင်းမှာလည်း VOA ရုပ်မြင့်သံကြားအစီအစဉ်ကို Asia Set 7ကနေဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။နေဆက်အခြေစိုက်တိုင်းရင်သတင်းတောက်တွေကနေစုစည်းတင်ဆက်ပေးထားတာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့စစ်ပတ်ရေးရာနဲ့နိုင်ငံရေးဆိုင်ရာထိပ်ပြီးခေါင်းဆောင်ရာထူး9နေရာကိုအပြောင်းအလဲပြုလုပ်ခဲ့ပါတယ်ကြခိုင်ပြည်နယ်အမ်းမြို့နယ်မှာမူရစိတ်ကြွဆေးပြား9သိန်းကျော်တည်ဆောင်လာသူတို့ကိုဖမ်းဆီးခဲ့တယ်ဆိုတာနဲ့ကယားပြည်နယ်လွိုက်ကော်မြို့မှာနင်းတရင်နီနိုဖလယ်ပွဲကျင်းပခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်သွားမှာပါကချင်လွတ်လပ်ရေးအဖွဲ့ကချင်လွတ်မြောက်ရေးတပ်မတော် KIO KIA ရဲ့စစ်ဖက်ရေးရာနဲ့နိုင်ငံရေးဆိုင်ရာထိပ်တီးခေါင်းဆောင်ရာထူး9နေရာကိုအပြောင်းလဲပြုတ်လုခဲ့တယ်လို့ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကဦးလမိုင်ကွန်ကြာကပြောပါတယ်ဇန်နဝါရီလ23ရက်နေ့ကနေ25ရက်နေ့အထိကျင်းပပြုတ်လုတဲ့ KIO KIA ရဲ့ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်ခဲ့တာပါ ယခင် KIA စစ်ဦးစီးချုပ်တာဝန်ယူထားတဲ့ပိုချုပ်ကံရှောင်းကိုယခင်ရထူးအပြင်နိုင်ငံရေးဆိုင်ရာ KIO ဒုတိယဥက္ကဋ္ဌတက်အဖြစ်ပူးတွဲရထူးထပ်မံပေးအပ်လိုက်ပြီးဒုတိယစစ်ဦးစီးချုပ်ပိုချုပ်ကော်မော်ကိုတော့ KIO ရဲ့ဒုတိယဥက္ကဋ္ဌနှစ်အဖြစ်ရထူးပြောင်းလဲခန့်အပ်လိုက်တာဖြစ်တယ်လို့ဥလမိုင်ကော်မတာကပြောပါတယ်လက်ရှိပိုချုပ်ကော်မော်ရဲ့ဒုတိယစစ်ဦးစီးချုပ်နေရာမှာတော့ဗိုလ်မှူးချုပ်ခေါင်လွန်းနဲ့ဗိုလ်မှူးချုပ်အောင်ဆိုင်လာတို့ကိုပူးတွဲတာဝန်ခန့်အပ်လိုက်တယ်လို့ဆိုပါတယ် KIO ရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်အမ်ဘန်းလာကတော့ KIO KIA ရဲ့နိုင်ငံရေးဆိုင်ရာများကိုအထက်လှုပ်ဆောင်သွားမဲ့ကချင်လွတ်လပ်ရေးကောင်စီ KIC မှာဒုတိယဥက္ကဋ္ဌတာဝန်ကိုပြောင်းလဲယူသွားမှာဖြစ်တယ်လို့သိရပါတယ်
ရခိုင်ပြည်နယ်အမ်းမြုပ်နယ်ဘဲပတုံစစ်စေးရိတ်ကိတ်မှာ WY စာတမ်းပါစိတ်ကြွဆေးပြား9သိန်းကျော်နဲ့ဆေးပြားတယ်ဆောင်သူတို့ကိုရဲတပ်ဖွဲ့ကနေဖမ်းဆီးခဲ့ပါတယ်ဒီလ20ရက်နေ့မှာဖမ်းဆီးခဲ့တာပါအခုဖမ်းဆီးတဲ့စိတ်ကြွဆေးပြားတွေရဲ့ကာလတန်ဖိုးကြက်ငွေတန်ပေါင်း 1,500 ကျော်တန်ဖိုးရှိတယ်လို့အမ်းမြုပ်နယ်ရဲစခန်းကတူရဲအုပ်တောင်းတွင်ကပြောပါတယ်အလားတူစံဝယ်လ21ရက်နေ့မှာမောင်တော်မြို့ရွာတစ်ကေရက်ကွက်မှာလည်းအမျိုးသမီးတူနဲ့အတူစိတ်ကြွဆေးပြားတသိန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိပါတယ်ရခိုင်ပြည်နယ်အတွင်းမှာကျောင်းသားအရွယ်လူငယ်တွေကြားမှာမူရင်းစေဝါသုံးဆဲမှုတွေမြင့်မားနေတယ်လို့ဒေသခံတွေကပြောပါတယ်
။ကချင်ပြည်နယ်ဒေသတီးတီးကလူထုအင်အား 1,600 ကျော်ပါဝင်တဲ့မူရင်းစေဝါတိုက်ဖျက်ရေးအဖွဲ့ဟာကားအစီး 60 ကျော်နဲ့ဘိန်းအများဆုံးစိုက်ပျိုးတဲ့ဒေသအဖြစ်သတ်မှတ်ခံထားရတဲ့ကံပိုက်တီဒေသကိုအတိကပြစ်မှတ်ထားပြီးဘိန်းခင်ဖျက်ဆီးဖို့တွားနေကြပြီဖြစ်ပါတယ်။ကချင်ခရိယံမူရစ်စေဝါတက်ဖြည့်ရေးအဖွဲ့တွေနဲ့အတူပြည်내အစိုးရရဲတပ်ဖွဲ့အင်အား90ခန့်ကလည်းလုံခြုံရေးအဖြစ်ပါဝင်ခဲ့တယ်လို့အဖွဲ့ဝင်တွေကပြောပါတယ်။ကံပိုက်တီအတိကဖြစ်ပေမဲ့ချီဖွေဒေတာဖက်လဲအုပ်စုခွဲပြီးတွားနေတယ်လို့သိရပါတယ်။အဖွဲ့ငယ်12ဖွဲ့ခွဲပြီးဘိန်းခင်းတွေဖြတ်စည်းသွားမှာဖြစ်တယ်လို့အဲ့ဒီအဖွဲ့ခွဲနာမည်တွေကိုတပ်တန်းနီတက်ရင်းများလို့ပေးထားပါတယ်။ဘိန်းခင်းဖြက်စည်းမဲ့အစီအစဉ်ကိုဇန်နဝါရီလ18ရက်နေ့ကနေဖေဖော်ဝါရီလ4ရက်နေ့အထိလှုပ်ဆောင်သွားမှာဖြစ်တယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်
။ပုံမူကြီးစောစောင်းအောင်ဦးစီးတဲ့အစ်စ်ပြန်လည်ဖွဲ့စည်းလိုက်တဲ့ဒုတက်တော်ကရင်ဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DKBA နဲ့နေချားဆောင်တပ် BGF တို့ဟာကော့ကရိတ်မြို့နယ်ကောင်းမူးရွာနားဘက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။ဇန်နဝါရီလ24ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါ။မြန်မာအစိုးရအနေနဲ့ငြိမ်းချမ်းရေးတည်ဆောက်ရေးမှာအလုံးပါဝင်ခွင့်မပေးတဲ့အတွက်စီရေးပဋိပက္ခတွေထပ်မံဖြစ်ပွားလာအောင်မှာလို့ DKBA ဘက်ကပုံမူကြီးစောစောင်းအောင်ကပြောပါတယ်ပုံမူကြီးစောစောင်းအောင်ဦးဆောင်တဲ့အဖွဲ့ဟာမြန်မာတပ်မတော်နဲ့မကြာခဏဆိုတလို့တိုက်ပွဲဖြစ်ပွားနေတဲ့အတွက်ပြည်ထနာကိုဖြေရှင်းဖို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ဌာနချုပ်ကဆင့်ခေါ်ချက်ကိုမလိုက်နာလို့အဖွဲ့ကနေထုတ်ပယ်ရာကနေအခုတဖန် DKBA အဖွဲ့ကိုထပ်မံဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်
ကြမီရဲတအားပေးဆက်ယုံနဲ့တိုယိုထိုင်းကုမ္ပဏီအလိုမရှိကြောင်း V9 ပိုစတာစိုက်ထူပွဲကိုမွန်ပြည်နယ်ရေးမြို့နယ်ဖာလိန်ဒေသမှာဇန်နဝါရီလ24ရက်နေ့မှာပြုလုပ်ခဲ့ပါတယ်အစိုးရတက်လက်ထက်မှာကြောက်မီတွေးဆက်ယုံစီမံကိန်းကန့်ကွက်နေတဲ့ဒေသခံတွေရဲ့အတန်းတွေကိုပုံမအယုံစိုက်လာဖို့နဲ့ဆက်ယုံနဲ့ပတ်သက်ပြီး EIA SIA လုပ်ငန်းတွေကိုဆောင်ရွက်ခြင်းမပြုဘဲခေတ္တဆိုင်ငံ့ထားတာကိုဒေသခံတွေတိရှိနားလည်ဖို့ရည်ရွယ်ပြီးတော့ပိုစတာစိုက်ထူပွဲပြုလုပ်တာလို့အန်တင်ကျေးရွာဘုံကြီးကျောင်းကလက်ထောက်ဆရာတော်အရှင်နန္ဒကမိန့်ပါတယ်အမေရိကန်ဒေါ်လာတန်1,900ယင်းဒီမြုပ်နှံမဲ့ကြောက်မီတွေးသုံးတအားပေးဆက်ယုံစီမံကိန်းကိုတိုယိုထိုင်းကုမ္ပဏီကနေအကောင့်ထည့်ဖော်ဖို့ပြည်ထောင်စုအစိုးရလက်စစ်ဝန်ကြီးဌာနနဲ့လုပ်ငန်းသဘောတူစာချုပ် MOA ကို April 9ရက်နေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်
တဲ့လွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်မှာရှိတဲ့အရက်ဘတ်လူမှုအဖွဲ့အစည်းတွေ၊နိုင်ငံတကာလူမှုအသင်းအဖွဲ့တွေ၊နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစုပေါင်းပြီးငြိမ်းချမ်းရေးနှီးနှောဖလှယ်ပွဲဖိုရမ်တစ်ခုကိုအခုလ21ရက်နေ့ကနေ23ရက်နေ့အထိလွိုက်ကော်မြို့မှာပြုလုပ်ကျင်းပခဲ့ပါတယ်။ဒီနှီးနှောဖလှယ်ပွဲကနေဘာထူးခြားချက်တွေရှိနေပါသလဲဆိုတာကိုအမီကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
ကယားပြည်နယ်တွင်ငင်းချမ်းရေးဖိုရမ်လုပ်ရတဲ့ရွေးချက်နဲ့ပတ်သက်ပြီးတော့ဖိုရမ်ကိုဥဆောင်ကျင်းပခဲ့တဲ့အလင်းသက်လူမှုဖွံ့ဖြိုးရေးဖွဲ့ရဲ့တရိုက်တာဖြစ်သူဦးတီတီကအခုလိုရှင်းပြပါဗျာ
လောရရဲ့ရည်ရချက်ကတော့တူမှုကောင်းမှုတော့ဒီတန်တာအထူးသဖြင့်ဒီကိစ္စဆောင်နိုင်ရည်ညီချင်းနဲ့တို့ချင်းရဲ့တိုင်ရန်စတာရဲ့စပါမီရဲ့ဆီဆာရူတိုင်ရန်စတာရဲ့ပေါင်းချင်းချင်းဒီကိစ္စဒီမှာပေါ့နော်ပူမှုကောင်းမှုတော့ချင်းဒီတစ်ခုတို့ရောက်ရှိအောင်နောက်ပြီးတော့မှကျွန်တော်လူစုရဝိုင်းပါတဲ့အတန်လေးနဲ့ပေါ့နော်အဲ့ဒါလို့ဆိုပြနေဆိုမှကျွန်တော်ပြောတော့လောက်တာပ
ါလက်ရှိအုပ်ချုပ်ရေးနဲ့ပတ်သက်ပြီးကရင်နီလူစုကတောင်းဆိုတဲ့ပူမှုကောင်းမှုနဲ့တည်တံတရာအုပ်ချုပ်ရေးစနစ်တည်ဆောက်ရေးနဲ့ပတ်သက်ပြီးအခမ်းအနားကိုတက်ရောက်လာတဲ့ကရင်မျိုးရပါတီကသူရင်မှုဦးနန်းရီကအခုလိုရှင်းပြပါတယ
်ဒီနေ့ကိုရင်းချုပ်ကိုသမ္မတအခမ်းအနားရွေးခေါက်တာဖြစ်ဒီဒီနေ့လူတို့ထက်ကပဲအချင်းချင်းဒီနေ့ကိုကြည့်တော့ဟာရွေးတင်တဲ့ဆိုတဲ့ဒီသဘောမျိုးပါကျွန်တော်တို့တောင်းသူရင်းနဲ့ကိုပါပြတ်ပန်းခွင့်ရှိဖို့လိုတာပေါ့ကျွန်တော်တို့တောင်းသူခွင့်လေးကကျွန်တော်တို့ဒီနေ့မှာမရှိဘူးဗျာလူထုကဒီသဘောထားမျိုးပေးတာပါ
အစည်းအဝေးကနေဒေတာတွင်းလေယံမြေပြဿနာနဲ့တယံစာရထုတ်ယူရေးပိုင်းမှာပွေလေးမြင်လာစွာကင်တယ်လှုပ်ဆောင်သွားဖို့တောင်းဆိုခဲ့တယ်လို့လဲဦးတီတီကခုလိုဆက်ပြောပါတယ
်။ကိစ္စတို့ဒီမှာမြေရပြဿနာကကြီးကြီးရှိရလေ။တယံစာရထုတ်ယူတုံးဆမှုပြဿနာတွေကကြီးရ။အဲ့တမှာပေါ်ရင်ပတ်သက်တဲ့ပုဂ္ဂိုလ်တွေကလည်းအစိုးရတွေဖြစ်နေတယ်လို့ခရိုနီတွေလည်းပါတယ်။လက်နဲ့ကင်တိုင်းသားဖွဲ့စည်းတွေလည်းပါဝင်ပတ်သက်နေတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကဘယ်လိုကာကွယ်ထိန်းသိမ်းမလဲ။ပွင့်လင်းမြေသာမှုရှိပြီးတော့မှလူထုတွေလက်ခံနိုင်သောအနေအထားတစ်ခုဖြစ်တည်လာအောင်ဘယ်လိုတည်ဆောက်မလဲ။စသည်ဖြင့်ပေါ့နော်အဲ့ဒါတွေကိုကျွန်တော်ကတောင်းဆိုထားတယ
်။ငင်းချမ်းရေးဖိုရမ်မှာကြားပြည်နယ်ရဲ့လုံခြုံရေးငင်းချမ်းရေးအခြေအနေလေယာဉ်မြေပြဿနာနဲ့ဒေသတွင်းတယံစာရထုတ်ယူမှုအခြေအနေတွေကိုမကြာခင်မှာတက်လာမဲ့အစိုးရတွေကိုဒေသခံလူထုရဲ့လိုအပ်ချက်သဘောထားတွေတင်ပြနိုင်ဖို့ဆွေးနွေးခဲ့ကြတာဖြစ်ပြီးအခမ်းအနားကိုလူဦးရေ150ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
ဆက်ပြီးတော့လာမယ့်ဒုတိယကြိမ်မွန်ပြည်နယ်လွတ်တော်တက်တံမှာလွတ်တော်လုပ်ငန်းအတွေ့အကြုံနဲ့ပတ်သက်ပြီးအစဉ်ပြေချောမွေးမှုရှိစေဖို့အတွက်လက်ရှိမွန်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရရှိထားတဲ့လွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံမိတ်ဆက်ပွဲတစ်ရက်ကို January 18ရက်နေ့နဲ့19ရက်နေ့တွေမှာကျင်းပခဲ့ကြပါတယ်ဒီမိတ်ဆက်ပွဲမှာဘာထူးခြားမှုတွေရှိနေတယ်လဲဆိုတာကိုတော့မိရင်စတိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
လွတ်တော်ကိုယ်စားလှယ်အတွက်နဲ့လက်ရှိလွတ်တော်ကိုယ်စားလှယ်တွဲဆောင်မိတ်ဆက်ပွဲမှာဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ချောင်းဆောင်မဲဆန္ဒနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါဗျာ။လွတ်တ
ော်လုပ်ငန်းစဉ်လှုပ်ရှားမှုအကုန်လုံးတွေကိုပြောပြတယ်။နောက်ပြီးတော့ဒီလွတ်တော်မှာရှိနေတဲ့ပစ္စည်းကိရိယာတွေစားပလားအကုန်လုံးချပြထားပြီးတာပေါ့။ဒါနောက်လက်စစ်ကန်တာဝန်တွဲပြောင်းယူမဲ့ပုဂ္ဂိုလ်အနေနဲ့ဒါလည်းအကုန်လုံးသိရှိထားကြရတယ်။85တွေလုပ်ချင်တယ်ပါလေလောက်ရမယ်ဆိုတဲ့ဟာအဲ့ဒါတွေတော့ဆိုရင်သူတို့ကလည်းမရှင်းတာရှင်းရောပြန်ပြီးတော့ပေါ့သူတို့ကလည်းတကယ်ကောင်းတဲ့ပေါ်ရက်လာတကယ်လဲဆိုရတော့ကလည်းရုံးကြီးတွေဟိုကောင်းတဲ့ပေါ်ဆောင်ရွက်မှုရှိရလားဒီတဲ့ဒီ budget ခွဲဝေမှုပြန်စားရမှာအဲ့ဒါမျိုးသူတို့ကလည်း
အနာရလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လာမယ့်လွှတ်တော်တက်တမ်းမှာဘီတူလူတူအတွက်အကောင်းဆုံးလုပ်နိုင်လိမ့်မယ်လို့လက်ရှိမွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးကျင်ဖေကအခုလိုပြောပါဗျာ။
2017မှာဒီ31ရောက်ရဲ့ဆောင်ရွက်ချက်ကိုသူတို့ကမလို့တင်ပြီးကျွန်တော်စံသားအကောင်းဆုံးဖြစ်အောင်ကြိုးစားမယ်အကောင်းဆုံးလေးဖြစ်လိမ့်မယ်ဆက်
လွှတ်တော်မိတ်ဆက်ပွဲတက်ရောက်ခဲ့တဲ့နိုင်ရလွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းကြည်ဝင်းကတော့လွှတ်တော်ထဲကနေလှုပ်ရှားတွေအများကြီးရှိတယ်လို့ပြောပါဗျာ။ဒီ
လိုအကျင့်တွေအများကြီးတော့လောက်ရှာအများကြီးပဲကျွန်တော်
ဒုရယကျင်းမွန်မြင်းနယ်လွှတ်တော်ပထမပုံမှန်စည်းဝေးကို February 10ရက်နေ့မှာစတင်ကျင်းပသွားမှာဖြစ်ပါတယ်။ဒုရယကျင်းမွန်မြင်းနယ်လွှတ်တော်စည်းဝေးမှာတော့2015ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်များဖြစ်ကြတဲ့အမျိုးသားဒီမိုကရေစီဖွဲ့ကြောက်ကနေ19ဦး၊မွန်မျိုးသားပါတီကနေ2ဦး၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီက2ဦး၊ပြည်တော်စုချက်ခံရေးနဲ့ဖွဲ့ပြည်ရေးပါတီက2ဦးနဲ့တမတော်သားလွှတ်တော်ကိုယ်စားလှယ်10ဦးတို့တက်ရောက်ကြမှာဖြစ်ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့စစ်ဖက်ရေးရာနဲ့နိုင်ငံရေးရာထိပ်သီးခေါင်းဆောင်ရာထူ9နေရာကိုအပြောင်းလဲပြုလုပ်ခဲ့ရမှာပိုချုပ်ကံရှောင်းကိုရခိုင် KIA စစ်ဦးစီးချုပ်ရာထူအပြင်နိုင်ငံရေးဆိုင်ရာ KIO ဒုဥက္ကဋ္ဌအဖြစ်ပူးတွဲရာထူထပ်မံပေးအပ်လိုက်ပြီးဒုတိယစစ်ဦးစီးချုပ်ပိုချုပ်ကမောကိုတော့ KIO ရဲ့ဒုတိယဥက္ကဋ္ဌနှင့်အဖြစ်ရာထူပြောင်းလဲခန့်အပ်လိုက်ပါတယ်။ရခိုင်ပြည်နယ်အမ်းမြို့နယ်ဘဲပဒုံစစ်ဆေးရေးကိတ်မှာ WY စာတမ်းမှာစိတ်ကြွဆေးပြား9သိန်းကျော်နဲ့ဆေးပြားတယ်ဆောင်သူတဦးကိုရဲတပ်ဖွဲ့ကနေဖမ်းဆီးခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
နေဆက်ခြေဆိုင်တိုင်းရင်သတင်းတော်တွေစုစည်းတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA
ကနေတောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအမေရိကန်ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်တော်လာရှင်မြတ်ခင်ဗျာပြီးခဲ့တဲ့လအနည်းငယ်အတွင်းအိုက်ဇယ်တန်ပြန်နှိမ့်နေ ညွန်ပေါင်းတပ်ဖွဲ့တွေနဲ့အီရတ်စီးရီးယားမြေပြင်မှာတိုက်ခိုက်နေတဲ့တပ်တွေဟာအိုက်ဇယ်အစွန်းရောက်တပ်ဖွဲ့တွေကိုဆက်လက်ပြီးတော့တောက်လျှောက်နှိမ်နင်းနိုင်ခဲ့ပါတယ်။ရန်သူတွေလက်ကနေမြေပြင်ပိုင်နက်တွေပြန်လည်ပြီးတော့သိမ်းပိုက်နိုင်ခဲ့တယ်လို့အသာစီးရနေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကဇန်နဝါရီလအလယ်ပိုင်းမှာပြောဆိုခဲ့ပါတယ်။အိုက်ဇယ်တပ်ဖွဲ့တွ
ရှိရလေအောင်သူတို့ရဲ့ဗန္နာရေးလမ်းကြောင်းတွေဖြစ်တဲ့ရည်နံထုတ်လုပ်မှုနဲ့ဆက်မှုလုပ်ငန်းတွေကိုဖြိုဖျက်ပစ်ပြီးတော့ ISD ရဲ့ငွေကြေးပိုင်ဆိုင်မှုတွေပျက်စီးစေဖို့နီလန်အစ်စ်တွေကိုလည်းအသုံးပြုနေပါတယ်လို့ပြောဆိုပါတယ်။နောက်ထပ်ပြီးတော့လေလုတ်စရာတွေလိုအပ်နေပါသေးတယ်။ ISL တွေမှာဗဟုချက်မှနှစ်ခုရှိပါတယ်။စီးရီးယားနိုင်ငံအတွင်းကရက်ကွာနဲ့အီရတ်နိုင်ငံအတွင်းကမူဆိုးရာသူတို့ရဲ့စစ်ရေးနိုင်ငံရေးစီးပွားရေးသဘောတရားတွေအရာမှာဗဟုချက်မှတွေဖြစ်နေကြပါတယ်။ဒီအီရတ်နဲ့စီးရီးယားနိုင်ငံတွေက ISL တွေရဲ့ပင်မအရင်းခံအားလုံးကိုလုံးဝဖြိုဖျက်ပစ်ဖို့လိုအပ်တယ်လို့ကမ္ဘာပေါ်မှာဒီမိဆာကောင်တွေပိုင်ဆိုင်နေတဲ့အရာမှန်သမျှကိုဖျက်ဆီးပြရမှာဖြစ်တယ်လို့ကာဝေးဝန်ကြီးကာတာကပြောဆိုပါတယ်။ဒါကြောင့်လဲရက်ကွာနဲ့မွန်ဆိုးရိုမှာရှိတဲ့အိုက်ဇဲရီရဲ့အနီးပတ်ဝန်းကျင်တစ်ဝိုက်ကစစ်သွေးကြွတွေထိန်းချုပ်ထားတဲ့နေရာဒေသတွေအားလုံးကိုလည်းခြေမုံရေးကိုအချိန်မြင့်တင်ပြီးတော့ပြစ်လို့ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီတာဝန်တွေကိုနိုင်ငံတကာအိုက်ဇဲတံပြန်ခြေမုံရေးအဓိကညွန်ပေါင်းအဖွဲ့ဝင်တွေအားလုံးပခုံးထန်တာဝန်ယူနိုင်မှာမဟုတ်ပါဘူး။အိုက်ဇဲရီဟာကဘာကိုချိမ့်ချောက်နေသူတွေဖြစ်တယ်လို့သူတို့ကနောက်ဆုံးအနိုင်ယူရမှာကကဘာကြီးတစ်ခုလုံးရဲ့တာဝန်ပဲဖြစ်ပါတယ်။ဘယ်တိုင်းပြည်မဆိုသူ့ရဲ့နိုင်ငံသားတွေရဲ့လုံခြုံစိတ်ချရမှုကိုအလေးထားနိုင်တဲ့နိုင်ငံတွေသူတို့ရဲ့အယက်သားတွေအနာဂတ်အပေါ်မှာအရေးထားတဲ့နိုင်ငံတွေအနေနဲ့အမေရိကန်ပြည်တော်စုဟာတိုက်ပွဲကိုဥဆောင်ပြီးတော့တာဝန်ယူနေပါတယ်။ဒါပေမဲ့အားလုံးမှလည်းတာဝန်ရှိနေတယ်ဆိုတာကိုသိကြရမှာလို့ကဝေးရေးဝန်ကြီးကတာကပြောကြားသွားပါတယ်ဒီအသေးပေကတော့ခြေမုံတက်ခရေးမှာအချိန်ဟုန်မြင့်ပြီးတော့လှုပ်ဆောင်နိုင်ဖို့ကျွန်ုပ်တို့ရဲ့ညွန်ပေါင်းအဖွဲ့ဝင်တွေနဲ့တခြားတိုင်းပြည်တွေကနေပူမိုပြီးတော့အကူအညီပေးလာစေဖို့ဖြစ်ပါတယ်ဒါဟာစစ်ရေးကိစ္စမှာကြီးမားတဲ့အထောက်အကူပြုရေးဖြစ်သလိုတန်တမန်ရေးနိုင်ငံရေးစီးပွားရေးစသီးလာတွေကိုပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်ဒါဟာဖွံ့ဖြိုးမှုအထောက်အကူပေးရေးနဲ့ပြန်လည်တည်ဆောက်ရေးလည်းဖြစ်ပါတယ်ဒါဟာအိုက်ဇဲရီရဲ့စွမ်းဆောင်နိုင်မှုကိုကြဆင်းသွားအောင်လုပ်ပြနိုင်မှာလည်းဖြစ်ပါတယ်။အီရတ်မှာကောစီးရီးယားမှာပါရှိနေတဲ့အိုက်ဇဲရီအားလုံးနောက်ဆုံးမှာအမှန်တကယ်ကြဆုံးကြရမှာဖြစ်ပါတယ်။အခုလှုပ်ဆောင်ခဲ့တဲ့လှုပ်ရှားမှုပြီးနောက်ပိုင်းဒီဒေတာမှာအလားတူအစွန်းရောက်မှုတွေထပ်ပြီးတော့ဖြစ်ပွားမလာစေဖို့လှုပ်ဆောင်ကြရမှာဖြစ်တယ်လို့ဝင်းကြီးကာတာကပြောဆိုသွားကြပါခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
ကျွန်တော်ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုးရရဲ့အဘော်ပဲဖြစ်ပါတယ် VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA ကိုချစ်တဲ့သောတာရှင်နေနေနဲ့ VOA ကိုစာရေးသားခြင်းကြတယ်ဆိုရင်တော့ VOA မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးစာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ရှင် email နဲ့ဆက်သွယ်လို့သူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ်ရှင်VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးတက်ကကြေညာပေးပါမယ်ရှင
်မြန်မာနိုင်ငံဆန်အတမကြီးဖြစ်နေပြီးခဲ့တဲ့အောက်တိုဘာလထဲမှာ American သမ္မတ Barack Obama အမည်စင်တင်သွင်းထားတဲ့အရှေ့အာရှနဲ့ Pacific ရဲ့အခြေခံဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Allen Marshall ကိုကျက်သပရင်းနေမှာတော့ American အထက်လွှတ်တော်ရဲ့အဖွဲ့ဝင်19ဦးပါကော်မတီကကန့်ကွက်မဲမရှိအတည်ပြုပေးလိုက်ပါပြီ။ဒါပေမဲ့တမတ်ရာထူးလက်ခံဖို့အတွက်အထက်လွှတ်တော်တရားလုံးရဲ့အတည်ပြုချက်ကိုတော့ရယူအောင်မှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေတည်တည်ချာချာမလုပ်ဆောင်ခင်မှာအိုဘားမားအစိုးရကဒဏ်ခတ်မှုတွေလျှော့ချပေးတာလို့အမြန်လုပ်ဆောင်မှုတွေအတွက် Republican အထက်လွှတ်တော်အမတ်တွေကစွန့်ရင်ပူပန်ကြောင်းကျက်သပရင်းနဲ့အထက်လွှတ်တော်နိုင်ငံခြားရေးကော်မတီအစည်းအဝေးမှာပြောကြားကြပါတယ်။ ။ ဘာမအစိုးရအဖွဲ့ကိုရင်ကလည်းမြန်မာနိုင်ငံရဲ့လူခွင့်ဆန်တဲ့တခြားပြဿနာတွေအတွက်စိုးရိမ်မှုတွေဆက်ရှိနေဆဲဖြစ်ပြီးစောင့်ကြည့်နေတယ်လို့ဆိုပါတယ်။ဂျပန်စီးပွားရေးဝန်ကြီးအကီရာအမာရီကိုလက်ငွေလက်ခံတယ်လို့မဂ္ဂဇင်းတစ်ဆောင်ကဖော်ပြခဲ့ပြီးတဲ့နောက်ချက်တဲ့ပရင်းနေမှာသူကနှုတ်ထွက်သွားပါပြီ။ဆက်လွေကုမ္ပဏီမှုဆောင်တူးစီကငွေလက်ခံခဲ့တယ်လို့အမေရိကသတင်းစာ Channel 1မှာပြောပေမဲ့သူကဒါကိုနိုင်ငံရေးရန်ကုန်ဝင်လှူတာဖြစ်မှန်မှန်ကန်ကန်မှတ်တမ်းတင်ဖို့ပြောကြားတယ်လို့ဆိုပါတယ်။တောက်ချာနဲ့ဂျန်နဗတ်ချင်းပါမယ်ငင်းချင်းဆွေးနွေးပွဲမှာပါဝင်နိုင်မှာမဟုတ်ဘူးလို့စီးရအတိုက်ခံတွေကပြောကြားလိုက်ပါတယ်။တရီသားကိုထိခိုက်စေပြီးညံရင်မမီပဲခန္ဓာကိုယ်ချွင်းချက်တွေနဲ့မွေးဖွားလာစေတဲ့ဇီကာဗိုင်းရပ်စ်ပိုးကအမေရိကန်တိုက်တွန်းမှာပြန့်နှံ့နေပြီးလူပေါင်း၄သန်းလောက်ထိကူးစက်ခံရနိုင်ခြေရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတတိပေးလိုက်ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လို့ရေးမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်ကျမကတော့နန္ဒာချက်ပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.